Welcome to the Voice of America in Burmese.
တင်ညာအခါတော့အကြံနေမင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ် April 15ရက်တောက်ကြနေမနက်ခင်းတကူးလပြည့်တကြံအကြံနေအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ကခင်မောင်စုမင်းပါဒီကနေ့တောက်ကြမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီမနေ့ထုတ်လွှင့်မဲ့သတင်းတွေကတော့ရုရှားရဲ့နျူကလ িয়ার အန္တရာယ်ရှော့မတွေ့ဖို့ CIA ကသတိပေးလိုက်ပါတယ်ဆွီဒင်နဲ့ဖင်လန်နေတိုးထဲမပါဝင်ဖို့ရုရှားကချိန်ရောက်လိုက်ပါတယ်ဖိလစ်ပိုင်ရဲ့2022ပွဲဦးထွက်မုန်တိုင်းလူ140ခန့်သေဆုံးသွားပါတယ်အဲဒီနောက်သတင်းပေးပို့ချက်ဆက်သွယ်မေးမြန်းချက်သတင်းစူးစီးတင်ပြချက်တွေကိုလည်းဆက်လက်တင်ဆက်ပေးမှာပါအဲ့ဒီအထက်ကအမည်အနေနဲ့ကြားမှာကတော့
တိုင်းရင်းပြားတွေရဲ့ဒီတော်လန်ရေးပေါ်မှာပူးပေါင်းဆောင်ရွက်မှုအရေးအတွက်ကလည်းအချိန်တိုတိုအတွင်းမှာများလာတယ်လို့ပြောလို့ရတာပေါ့နော
်ကဘာပေါ်မှာစာရေးဆရာဖန်စီမှုတတိယအများဆုံးမြန်မာနိုင်ငံဖြစ်တဲ့အကြောင်းဆက်သွယ်စူးစီးတင်ပြချက်မှာကြားကြရမှာပါအဲ့ဒီနောက်ကြကြံနဲ့ပတ်သက်တဲ့စူးစီးတင်ပြချက်ချင်းမျိုးသားကောင်စီဖွဲ့စည်းလိုက်တဲ့အကြောင်းနဲ့အထောက်ထားမဲ့မြန်မာတွေမလေးရှားအသွားထိုင်းနယ်ဆက်မှာဖမ်းခံရတဲ့အကြောင်းကြားရမှာပါအပတ်စဉ်ကဏ္ဍဒီမှာတော့မြန်မာအရေးသုံးသပ်ချက်ကျန်းမာရေးတိုင်းရင်းသတင်းလွှာတို့ကိုနားဆင်ကြရမှာပါကဲအခုတော့ဒီကနေ့တောက်ကြမနဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုစောမိုးကျော်တို့ကပြောပြပေးပါခင်ဗျာ
ပင်လယ်နဲ့ဒေသတွေကရုရှားစစ်သင်္ဘောပေါ်မှာပောက်ကွဲမှုဖြစ်ပွားခဲ့တဲ့နောက်သင်္ဘောသားအားလုံးကိုကယ်ထုတ်တိုက်နိုင်တယ်လို့ရုရှားအစိုးရကကြက်တပရင်းနေမှာပြောပါတယ်။ယူကရိန်းကတော့ဒီသင်းမော့ဟာသူတို့ပစ်လိုက်တဲ့မစ္စိုင်းဒုံးကျည်ထိမှန်တာဖြစ်ကြောင်းပြောပါတယ်။ရုရှားကာကွယ်ဝင်ကြီးဌာနကတော့ပက်ထင်းတက်မစ္စိုင်းဒုံးကျည်တပ်ဆင်ထားတဲ့ရုရှားစစ်သင်္ဘောမိုဆော့ခ်ဗာဘောကလက်နက်တွေပောက်ကွဲတာဖြစ်ပြီးမီးကိုတော့နှိမ့်တက်နိုင်ပြီဖြစ်တယ်လို့သင်းမော့ဟာလည်းနှမြုံမသွားဘူးလို့ပြောပါတယ်။ဒါအပြင်သင်းမော့ပေါ်မှာတပ်ဆင်ထားတဲ့ပင်မလက်နက်ကိရိယာတွေလည်းပျက်စီးမှုမရှိကြောင်းနဲ့အခုအခါတင်မော့ကိုစိတ်ကန်းစီပြန်မောင်းလာပြီလို့ပြောပါရယ်။အမေရိကန်ကာကွယ်ရေးဌာနအရာရှိတဦးကလည်းဒီတင်မော့ကိုပြန်ပြီးပြင်ဖို့အတွက်အခုအခါမှာခရိုင်းမီးယားစိတ်ကန်းကိုခုံမောင်းနေတာဖြစ်ကြောင်းနဲ့ယူကရိန်းရဲ့ဒုံးကျည်ထိမှန်မှုရှိမရှိတည်တည်ချာချာမသိရသေးဘူးလို့ပြောပါရယ်။ပင်တဂန်စစ်ဌာနချုပ်ပြောခွင့်ရဂျွန်ကာဘီကတော့တင်မော့မှာပောက်ကွဲမှုဖြစ်ခဲ့ကြောင်းဒါပေမဲ့ဘလို့ပောက်ကွဲတယ်ဆိုတာအသေးချာမသိရသေးဘူးလို့ CNN သတင်းဌာနကပြောပါရယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်နေတာရက်ပေါင်း90ရှိပါပြီ။တကယ်လို့ဆွီဒင်နဲ့ဖင်လန်နိုင်ငံတွေကနေတိုးမဟာမိတ်အဖွဲ့မှာပူးပေါင်းမယ်ဆိုရင်ဥရောပအလယ်ကအချက်အချာကြတဲ့အရက်မှာရုရှားကအသံထက်မြန်တဲ့ hypersonic missile ဒုံးတွေနဲ့နျူကလ িয়ার လက်နက်တွေကိုချထားဖို့လုပ်မှာဖြစ်ကြောင်းရုရှားကချက်တပရင်းနေမှာသတိပေးလိုက်ပါတယ်။ရုရှားနဲ့နေဆက်အရှိမိုင်810ထိစပ်နေတဲ့ဖင်လန်ကရောဆွီဒင်ကပါအမေရိကန်ဥဆောင်တဲ့နေတိုးစစ်မဟာမိတ်ဖွဲ့မှာပူးပေါင်းဖို့အတွက်စဉ်းစားနေကြတာဖြစ်ပါတယ်။တကယ်လို့ဆွီဒင်နဲ့ဖင်လန်တို့ကနေတိုးနဲ့ပူးပေါင်းမယ်ဆိုရင်ရုရှားဘက်ကသူ့နယ်မြေအင်အားတောင့်တင်းအောင်လှုပ်ဆောင်ရမှာဖြစ်ပြီးပိုလန်နဲ့လစ်သူရေးနီးယားကြားကရုရှားပိုင်းကလင်နန်ဂရက်မြို့ရှိရာဘောလ်တိတ်မှာကြီးရေလီတပ်တွေကိုအင်အားတိုးချဲ့မှာဖြစ်ကြောင်းရုရှားလုံခြုံရေးကောင်စီဒူးဥက္ကဋ္ဌဒီမီထရီမက်ဒဗီယက်ဒက်ကပြောပါတယ်။ရုရှားနယ်စပ်မှာရှိတဲ့ဖင်လန်နိုင်ငံအမထရာမြို့ကလေးဟာလူဦးရေ 26,000 လောက်နေထိုင်တဲ့မြို့ဖြစ်ပြီးရုရှားခီးသွားဧည့်သည်တွေလာလိရှိပေမဲ့အခုရုရှားကအထူးစစ်ဆင်ရေးလို့ခေါ်နေတဲ့အင်းနေချင်းယူကရိန်းကိုဝင်ရောက်ကျူးကျော်မှုနောက်ပိုင်းရုရှားဧည့်သည်တွေကိုလက်ခံဖို့အတွက်ကြောက်နေကြတာဖြစ်ပါတယ်။အလားတူပဲဖင်လန်ကလည်းရုရှားရန်ကိုစိုးရိမ်တဲ့အတွက်လုံခြုံရေးကောင်းကောင်းပေးနိုင်တဲ့နေတို့အဖွဲ့မှပူးပေါင်းမှုအတွက်စဉ်းစားလာတာဖြစ်ပါတယ်။ဖင်လန်ဝန်ကြီးချုပ်ဆာနာမာရင်ကတော့လာမယ့်သတင်းပတ်တွေအတွင်းမှာပဲဒီကိစ္စကိုဆုံးဖြတ်မှာဖြစ်ကြောင်းပြောပါတယ်။ဥရောပနိုင်ငံတွေကနေရုရှားစီကိုတင်ပို့မဲ့ရေနံစိမ်းစွန့်ရင်ပေါ်အားထားမှုတွေရှော့ချလာနေချိန်မှာပဲရုရှားအစိုးရဟာသူ့စွန့်ရင်တွေကိုအရှိတ်ဒေသကိုပြောင်းလဲတင်ပို့မှာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာပြီးနေမှာပြောပါတယ်။ရုရှားစီကစွန့်ရင်လောင်စာတင်ပို့မှုတွေဖြတ်တောက်ရှော့ချမယ်လို့ EU ဥရောပသမ္မတနိုင်ငံတွေကပြောကြားလိုက်ချိန်မှာပဲဈေးတွေခုန်တက်သွားပြီးဈေးကွက်လည်းမတိမငိမ်ဖြစ်လာတယ်လို့သမ္မတပူတင်ကပြောပါတယ်။ ဒါအပြင်ရုရှားဟာသူ့ရဲ့ရေနံနဲ့တဘာဝဓာတ်ငွေတင်ပို့မှုကိုဥရောပကိုတင်ပို့နေရကနေအပြောင်းအလဲလုပ်ဖို့လိုအပ်နေတာကြောင့်အရှိတ်ဘက်ကနိုင်ငံတွေစီတင်ပို့နိုင်ဖို့အတွက်လိုအပ်တဲ့အခြေခံအဆောက်အအုံတွေတိစောက်သင့်ပြီဖြစ်ကြောင်းရုပ်တံကနေပြုတ်လုတဲ့ရုရှားအစိုးရဘက်အစည်းအဝေးမှာသမ္မတပူတင်ကပြောကြားခဲ့တာဖြစ်ပါတယ်။ရုရှားအနေနဲ့ရေနံနဲ့တဘာဝဓာတ်ငွေထုတ်လုပ်ရေးအတွက်ပစ္စည်းကရိယာတင်သွင်းမှုတွေမှာလည်းအစားထိုးဆောင်ရွက်မှုတွေလုပ်ဖို့လိုအပ်နေတယ်လို့ရုရှားသမ္မတကပြောပါတယ်။ရုရှားရဲ့နျူကလ িয়ার လက်နက်သုံးမယ်ဆိုတဲ့စီးရဲချင်းချောင်မှုတွေကို American ထောက်လှမ်းရေးအရာရှိတွေတတိထားလာကြတယ်လို့တချို့ကလည်း Ukraine စစ်ပွဲမှာတကယ်လို့စိတ်ပြတ်မှုတွေနဲ့ကျုံးလာရင်ရုရှားကသူ့နျူကလ িয়ার လက်နက်တချို့ကိုထုတ်သုံးလာမှာဆိုရင်ကြောင်းထုတ်ဖို့ပြောဆိုလာကြပါတယ်။ရုရှားနိုင်ငံပေါ်ထိန်းချုပ်လာနိုင်တာနဲ့အမျှအန္တရာယ်နဲ့ဆွန့်စားတာပိုပြီးသဘောတူနေတဲ့သမ္မတ Vladimir Putin ကိုကမ္ဘာကရှော့မတွက်ကြဖို့ American CIA ဗဟိုထောက်လှမ်းရေးဌာနအကြီးအကဲ William Burns ကကျတဲ့ဘရင်းနေမှာတရိပ်ပေးလိုက်တာပါလက်ရှိမှာစီးရဲအရဆုပ်ယုံနေတဲ့အနေထားနဲ့ရင်ဆိုင်နေရတဲ့သမ္မတပူတင်နဲ့ရုရှားခေါင်းဆောင်တွေအတွက်စိတ်ပြက်လာမယ်ဆိုရင်သူတို့ရဲ့မဟာဗျူဟာမြောက်နျူကလ িয়ার လက်နက်ဒါမှမဟုတ်အပျော့စားနျူကလ িয়ার လက်နက်တွေကိုထုတ်သုံးလာနိုင်ခြင်းရှိတဲ့အတွက် DNA ကိုရှော့မတွက်ကြဖို့ဂျော်ဂျီယာနည်းပညာတက္ကသိုလ်ကျောင်းသားတွေကိုပြောကြတဲ့မင်ကွန်မှာ William Burns အခုလိုထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ် Ukraine ကိုရုရှားဝင်တိုက်ခိုက်ပြီး3ရက်ကြာFebruary 29ရက်နေ့မှာရုရှားကပထမဆုံးချိန်ဖြစ်တဲ့နျူကလ িয়ার လက်နက်ဆိုင်ရာတပ်ဖွဲ့တွေကိုအမြင့်ဆုံးအဆင့်တက်လှန်ခဲ့တာဖြစ်ပါတယ်။ဒါဟာရုရှားရဲ့ယူကရိန်းကိုကျူးကျော်မှုအတွက် NATO ကပြင်းထန်တဲ့သတိပေးချက်တွေထုတ်ပြန်တာနဲ့အနောက်နိုင်ငံတွေကအရေးယူဒဏ်ခတ်မှုတွေချမှတ်တာကြောင့်ဖြစ်ကြောင်းလည်းရုရှားကပြောကြားခဲ့တာပါ။
American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 9.13 MHz လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်တောင်ပစိဖစ်ကျွန်းနိုင်ငံဆိုလမွန်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုကသံတမန်ဆက်ဆံရေးတွေတိုးမြင့်လိုက်ပြီးအကူအညီအထောက်အပံ့အဖြစ်ကိုဗစ်ကာကွယ်ဆေးတွေလည်းကူညီပေးနေပါတယ်ဆိုလမွန်နိုင်ငံနဲ့တရုတ်နိုင်ငံတို့အကြလုံခြုံရေးဆန်ရသဘောတူညီချက်တွေရရှိလာတဲ့အပေါ်စိုးရိမ်မှုတွေတိုးလာနေချိန်မှာအမေရိကန်ပြည်ထောင်စုကအခုလိုဆက်ဆံရေးတိုးမြင့်လိုက်တာပါအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်ဒီရှာမန်ကဆိုလမွန်ကျွန်းနိုင်ငံနိုင်ငံခြားရေးဝန်ကြီးဂျာရမီရှ်မန်နလီနဲ့ဆက်သွယ်ပြီးဆိုလမွန်နိုင်ငံမြို့တော်ဟိုနီအာရာမှာအမေရိကန်တန်ယုံပြန်လည်ဖွင့်လှစ်ဖို့ဆွေးနွေးခဲ့ပါတယ်။ဒါဟာနိုင်ငံအကြဆက်ဆံရေးကိုပုံမနဲ့နဲ့ရှိုင်းရှိုင်းချက်ထွင်လိုက်တာဖြစ်တယ်လို့လည်းအမေရိကန်အရာရှိတွေကပြောပါတယ်။ဒါအပြင်ကိုဗစ်ကာကွယ်ဆေးအလုံးရင်9000ကျော်ကိုပြီးခဲ့တဲ့ရက်ပိုင်းကပေးရခဲ့ပါတယ်။လွန်ခဲ့တဲ့နိုဝင်ဘာလတုန်းကအလုံးရင်3000ကျော်အမေရိကန်ကပေးရခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဟိုနီအာရာမှာ1993ခုနှစ်ကတည်းကတန်ယုံကိုပိတ်ခဲ့ပြီးလက်ရှိမှာကောင်စီဝင်ယုံအဆင့်သာရှိပါတယ်။သီရိလင်္ကာနိုင်ငံမှာစင်ဟာလနဲ့တမဲနှစ်တကူတကြံကာလမှာရိုးရအစဉ်အလာအတိုင်းနွားနို့ဆံပြုတ်ကြိုချက်တိုက်ကြွေးတာကိုရွှေဝါရောင်သင်္ကန်းဆင်မြန်းထားတဲ့ဗုဒ္ဓဘာသာယဟန်တွေကဂျာတာပတိနေတုံကတမရအတွင်းဝင်ယုံရှိမြပြုလုပ်ကြပြီးတမရနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။အစဉ်လာအဖြစ်နွားနို့ဆံပြုတ်ကြိုချက်တာကိုနှစ်တကူကြိုဆိုတဲ့အနေနဲ့အိမ်ဒီမှာကြိုချက်တိုက်ကြွေးလို့ရှိပါတယ်။ဒါပေမဲ့အခုတခါနှစ်တကူဆန္ဒပြနီလန်တစ်ခုအဖြစ်အသုံးပြုပြီးစီးပွားရေးအကြအတဲတွေကြောင့်ဆန္ဒပြနေတဲ့သီရိလင်္ကာနိုင်ငံမှာတမရဂௌတာဘရာရာဂျာပါကဆနှုတ်ထွက်ပေးဖို့ဆန္ဒပြခဲ့တာဖြစ်ပါတယ်။နှစ်တကူပွဲကိုလမ်းမော်ကသတောင်းစားတွေလိုဆင်နွှဲနေရတာဟာဒါဟာတပိုင်းမှာပထမဆုံးအကြိမ်ဖြစ်ပါတယ်။ဒီလိုဖြစ်ရတာဟာကျွန်တော်တို့ကိုယ်တိုင်ရွေးကောက်တင်မြောက်ခဲ့တဲ့တမရကြောင့်ပဲဖြစ်ပါတယ်လို့နွားနို့ဂျိုချက်ဆန္ဒပြပွဲဦးဆောင်ပြုလုပ်ခဲ့တဲ့ဘုန်းတော်ကြီးဝီလီဗစ်ထရာChandra City ကပြောဆိုခဲ့ပါတယ်နွားနို့ဆံပြုတ်ကြိုချက်ပြီးနောက်ခရီးယန်ဗုဒ္ဓဘာသာနဲ့မွတ်စလင်ဘာသာဝင်တွေပါဝင်တဲ့ဆန္ဒပြသူတွေဟာကြွေးကြော်သံနဲ့အော်ဟစ်ခဲ့ကြပါတယ်ဖိလစ်ပိုင်နိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကစိုက်ကလုန်းမုန်တိုင်းမိဂီတိုက်ခိုက်ခဲ့တဲ့အတွေ့မိုးကြီးပြီးရေကြီးရေလျံနဲ့မြေပြိုမှုတွေဖြစ်ခဲ့တာကြောင့်စုစုပေါင်းလူ138ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကဧပြီလ14ရက်နေ့ကြာတာပတိနေ့မှာထုတ်ပြန်ခဲ့ပါတယ်လူပေါင်း36,200ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးအတော်များများပျောက်ဆုံးနေဆဲဖြစ်တယ်လို့ဆိုပါတယ်တည်ဆုံးခဲ့သူအတော်များများကတော့မြေပြိုမှုကြောင့်ဖြစ်ပြီးတော့တချို့ကတော့ရင်းနှစ်တည်ဆုံးခဲ့တာဖြစ်ပါတယ်မုန်တိုင်းတိုင်ခံရတဲ့အထက်မှာ ကန်တာဂေါနစ်ခရိုင်ဟာအဆိုးဆုံးဖြစ်တယ်လို့ဖိလစ်ပိုင်စစ်တပ်တိုင်းရင်းတင်းရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ Cyclone Migi ဟာ2022ခုနှစ်အတွင်းပထမဆုံးတိုက်ခတ်ခဲ့တဲ့ Cyclone မုန်တိုင်းဖြစ်ပြီးဖိလစ်ပိုင်မှာတစ်နှစ်ပတ်လုံး Cyclone မုန်တိုင်းအကျဉ်20လောက်တိုက်ခိုက်ခံရလေရှိပါတယ်။စီးပွားရေးလုပ်ငန်းရှင်ဘီလီယံနာတထေး Elon Musk က Twitter ကုမ္ပဏီကိုဝယ်ယူဖို့ကမ်းလှမ်းလိုက်ပါတယ်။ဒီလူမှုကွန်ရက်ကုမ္ပဏီကြီးကိုပုဂ္ဂလိကကုမ္ပဏီအဖြစ်ပြုပြင်ပြောင်းလဲဖို့လိုတယ်လို့လည်းဆိုပါတယ်။Twitter ကုမ္ပဏီမှာယင်းနှိမ့်နိုင်ခဲ့တာဟာကဘာတလွတ်လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အတွက်အလားအလာကောင်းနေရှိတယ်လို့လျုံကြည်ပြီးဒီလိုလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ဟာဒီမိုကရေစီရှင်သန်ရေးအတွက်လည်းအလွန်အရေးပါတယ်လို့ယုံကြည်တဲ့အတွက်ကြောင့်ဖြစ်တယ်လို့ Elon Musk ကပြောဆိုပါတယ်ဒါတွေဟာအခုလက်ရှိပုံစံနဲ့အလုံးမဖြစ်တာကြောင့်ပုဂ္ဂလိကပုံစံပြုပြင်ပြောင်းလဲဖို့လိုနေတယ်လို့လည်းသူကဆိုပါတယ် Tesla ကားကုမ္ပဏီနဲ့ SpaceX ကုမ္ပဏီတို့တည်ထောင်သူလည်းဖြစ်တဲ့Elon Musk ဟာ Twitter ကုမ္ပဏီရဲ့အစုရှယ်ယာ900ခန့်လုံးကိုဝယ်ယူထားတဲ့အစုရှယ်ယာအများဆုံးပိုင်ဆိုင်သူလည်းဖြစ်ပါတယ်။အခုသူ့ရဲ့ဝယ်ယူဖို့ကမ်းလှမ်းချက်ကိုလက်မခံဘူးဆိုရင်အစုရှယ်ယာဝယ်ယူထားတာတွေကိုပြန်စဉ်းစားမယ်လို့လည်းသူကဆိုပါတယ်။ Twitter ကုမ္ပဏီကသူ့ရဲ့ကမ်းလှမ်းချက်ဟာအစုရှယ်ယာရှင်တွေအတွက်အကောင်းဆုံးအကျိုးအမြတ်ဖြစ်နိုင်မလားဆိုတဲ့အပေါ်အခြေခံစဉ်းစားမယ်လို့ဆိုပါတယ်။
ဒီကနေ့မနေ့ထိတ်တန်းရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ကပြောပြတာပါအခုဆက်ပြီးသတင်းပေးပို့ချက်စူးစီးတင်ပြချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးပါမယ်ကမ္ဘာပေါ်မှာမြန်မာနိုင်ငံဟာစာရေးဆရာတွေဖမ်းဆီးထောင်ချတာတတိယအများဆုံးဖြစ်ပြီးတရုတ်ဆော်ဒီအာရေဗျားတို့နဲ့အတူကမ္ဘာအဆိုးဆုံး၃နိုင်ငံထဲမှာပါဝင်နေကြောင်းဧပြီလ23ရက်နေ့ကထုတ်ပြန်တဲ့အမေရိကန်စာရေးဆရာများအသင်းရဲ့2021ခုနှစ်အတွက်လွတ်လပ်စွာရေးသားဖော်ပြခွင့်ဆိုင်ရာအစီရင်ခံစာထဲမှာဖော်ပြထားပါတယ်ဒီအကြောင်းကိုဇော်မိုးကျော်ကဆက်ပြောပြပေးပါခင်ဗျာ
မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးနောက်စာရေးဆရာတွေနဲ့အများပြည်သူဆိုင်ရာအသိပညာအတတ်ပညာရှင်တွေထပ်မံဖမ်းဆီးထောင်ချခံခဲ့ရပြီးတရုတ် sorry RVR တို့နဲ့အတူကမ္ဘာအဆိုးဆုံးထိတ်တန်းသုံးနိုင်ငံဖြစ်လာခဲ့တယ်လို့အမေရိကန်စာရေးဆရာများအသင်းကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်2021ခုနှစ်အတွင်းနိုင်ငံပေါင်း36နိုင်ငံကဖမ်းဆီးထောင်ချခံရတဲ့စာရေးဆရာပေါင်း289ယောက်ရှိပါတယ်။အဲ့ဒီအထက်ကတဝက်ကျော်ဟာတရုတ် sorry RVR နဲ့မြန်မာနိုင်ငံ3နိုင်ငံတည်းကဖမ်းဆီးထားတာဖြစ်ပါတယ်။စတုဒ္ဒအစိုးဆုံးနိုင်ငံကတော့အီရန်နိုင်ငံဖြစ်ပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်ကဖမ်းဆီးထောင်ချခဲ့တဲ့စာရေးဆရာ26ယောက်ရှိပါတယ်။အဲ့ဒီထဲမှာထင်ရှားတဲ့စာရေးဆရာမောင်တာချူတို့လိုစာရေးဆရာတွေပါဝင်တယ်လို့အမေရိကန်စာရေးဆရာများအသင်းကဖော်ပြထားပါတယ်အခုလိုနှစ်စဉ်အစီရင်ခံစာထုတ်ပြန်တာတွေအပြင်ဒီဖန်စီထိမ့်သိမ်းခံထားရတဲ့စာရေးဆရာတွေလွတ်မြောက်ရေးအတွက်လည်းအမေရိကန်စာရေးဆရာများအသင်းကကြိုးပမ်းဆောင်ရွက်တာတွေရှိပါတယ်အစီရင်ခံစာရေးသားရမှာပါဝင်ခဲ့တဲ့အန်ဒီယန်နဲ့ညင်ဆိုင်ရတဲ့လွတ်လပ်စွာရေးသားဖော်ပြခွင့်အစီအစဉ်ရဲ့ညွှန်ကြားရေးမှူးKaren Kalika ga akhu lo byaw par de.
We do ongoing advocacy on the individual cases throughout the year. So that could be,
you know, sa yi sia tu tin ya do myaw hnu twet ta nit pat long si yong hnu so de season twe shi par de. Upama Myanmar naingan ma so yin sa yi sia maung ta chu lo lo sa yi sia ri a pa wen a long twet ko dau saung par de. Naw pi akhu thauk pyan ne a sin khan sa ha le American aso a American hnu daw ne.နိုင်ငံချိုင်းဝန်ကြီးဌာနနဲ့တခြားကဘာရရက်ကအစိုးရရရှိကိုပို့ပေးတာပါဒါအပြင်ကုလသမဂ္ဂလို့ဖွဲ့စည်းကိုလည်းရောက်ပါတယ်ဒီလိုပို့ပေးပြီးစာရေးဆရာတွေရင်ဆိုင်နေရတဲ့အခက်အခဲနဲ့ပြဿနာတွေကိုပိုသိရှိနားလည်လာစေပြီးတော့သက်ဆိုင်ရာအစိုးရပေါ့ဖိအားပေးတာအန္တရာယ်နဲ့ရင်ဆိုင်နေရတဲ့စာရေးဆရာတွေကိုအန္တရာယ်ကနေလွတ်မြောက်အောင်တခြားနိုင်ငံတွေမှာခေလုံခွင့်ပေးတာမျိုးတွေကိုလုပ်ပါတယ်
မြန်မာနိုင်ငံမှာ2020ခုနှစ်ကဖမ်းဆီးထောင်ချခံခဲ့ရတဲ့စာရေးဆရာ၈ဦးပဲရှိရာကနေစစ်တပ်ကအာဏာသိမ်းပြီး2021ခုနှစ်မှာ26ယောက်အထိတိုးသွားတာပါမြန်မာနိုင်ငံမှာတပိုင်းတစ်လျှောက်ဆေးအာဏာရှင်တွေရဲ့ဖမ်းဆီးမှုကိုစာရေးဆရာတွေခံခဲ့ရတာရှိသလိုဒီတစ်ခါမှာတော့အချိန်တိုအတွင်းဖမ်းဆီးခံရတဲ့စာရေးဆရာအရေးအတွက်အတော်များတာကြောင့်စိုးရိမ်ရတဲ့အခြေအနေဖြစ်တယ်လို့နိုင်ငံတကာစာရေးဆရာများအသင်းရဲ့အကျဉ်းချခံစာရေးဆရာများကော်မတီဥက္ကဋ္ဌစာရေးဆရာမမတ်တီရာစံချောင်းကအခုလိုပြောပါတယ
် Together a
ခုနောက်ဆုံးတွေ့တွေ့ရတဲ့ဂိမ်းကနန်းတွေအရာဆိုလို့ရှိရင်တော့ခုကာလမှာအချိန်တိုတိုတွင်းများလာတယ်ပေါ့နော်ကျမတို့အရင်တုန်းကတော့အချိန်ကာလအရှည်ကြီးမှာပြန်ပေါင်းလိုက်မယ်ဆိုရင်အရေးအတွက်တခုတော့ရှိခဲ့တယ်ပေါ့နော်အခုကတော့ဒီအချိန်ကာလတစ်နှစ်ကျော်ကျော်ကာလမှာဒီအရေးအတွက်ကိုရောက်လာတယ်ဆိုတဲ့အခါကျတော့ဟိုစိုးရင်စရာအနေအထားလို့ပြောလို့ရတယ်သို့တော့တစ်ဖက်မှာကြည့်ရင်တော့စိုင်းရင်စရာတွေရဲ့ဒီတော်လန်ရေးပေါ်မှာပူပေါင်းဆောင်ရွက်မှုအရေးအတွက်ကလည်းအချိန်တိုတိုအတွင်းမှာများလာတယ်လို့ပြောလို့ရတာပေါ့နော်အဲမိုက်တမ်းမြောင်တို့လိုဆရာမောင်တာချိုတို့လိုပေါ့နော်ဆရာတင်လင်းဦးတို့လိုစပြီးတော့အနာသိမ့်ပြီဆိုကြဲဟိုဖန်စီခံရတဲ့စာရေးဆရာတွေလည်းရှိနေတယ်ပေါ့နော်မြန်မာနိုင်ငံရဲ့လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့စပြီးအနာသိမ့်ကလေးဟိုကတော်တော်လေးထိခိုက်ခံရတယ်လို့ပဲမြင်ပါတယ်
ဆရာမမတ်တီရာစံကြောင်ပြောဆိုသွားတာပါအမေရိကန်စာရေးဆရာများအသင်းအနေနဲ့လက်ရှိမြန်မာနိုင်ငံမှာဖန်ဆီးထားတဲ့စာရေးဆရာတွေအားလုံးပြန်လွှတ်ပေးဖို့တောင်းဆိုကြောင်းနဲ့လက်ရှိမြန်မာပြည်တွင်းနဲ့ပြည်ပမှာရှိနေကြတဲ့စာရေးဆရာတွေစာရေးဆရာမတွေအားလုံးကလည်းမြန်မာပြည်မှာလွတ်လပ်စွာရေးသားဖော်ပြခွင့်အတွက်ဆက်လက်လှုံ့ဆော်ကြိုးပမ်းကြအောင်ပါပါလို့အစီအင်ကာစာထုတ်ပြန်ရမှာပါဝင်ခဲ့တဲ့ခရင်ခါလီခါကပြောဆိုခဲ့ပါတယ်
ကဘာပေါ်မှာမြန်မာနိုင်ငံဟာစာရေးဆရာတွေဖမ်းဆီးထောင်ချခံရတာတတိယအများဆုံးဖြစ်တဲ့အကြောင်းကိုဇော်မိုးကျော်ပြောပြသွားတာပါဆက်လက်ပြီးသတင်းပေးပို့ချက်တပုတ်ကိုလည်းကြားရပါမယ်ချင်းလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတွေနဲ့စုဖွဲ့ထားတဲ့ဂျားကာလချင်းမျိုးသားအတိုင်ပင်ကောင်စီ ICNCC ကချင်းပြည်ညင်နဲ့ချင်းလန်းချင်းပြည်ထောင်စုအစိုးရပေါ်ပေါက်လာရေးအတွက်အကောင့်ထဲပေါ်သွားမယ်လို့ဧပြီလ14ရက်နေ့ကသတင်းထုတ်ပြန်ပါတယ်ICNCC ရဲ့ထုတ်ပြန်ချက်ဟာဖက်ဒရယ်ပြည်ထောင်စုကိုဥတီတယ်လို့ချင်းကာကွယ်ရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်သူတို့ရည်ရွယ်ချက်အတိုင်းချင်းပြည်ထောင်စုအစိုးရပေါ်ပေါက်အောင်ဘယ်လိုလုပ်မှာလဲဆိုတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါခင်ဗျာ
2023ခုနှစ်မှာစစ်အာဏာသိမ်းပြီးနောက်ချင်းပြည်နယ်ထဲမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လက်နက်ကင်တိုက်ခိုက်မှုတွေရှိလာပြီးနောက်မှာချင်းလက်နက်ကင်အဖွဲ့တွေနိုင်ငံရေးပါတီတွေစုပေါင်းပြီးကြာကာလချင်းမျိုးသားအတိုင်းမင်္ဂန်ကောင်စီ ICNCC ကိုဖွဲ့စည်းခဲ့ကြပါတယ်။ဖွဲ့စည်းမှုတစ်နှစ်ပြည့်အစည်းအဝေးလုပ်ခဲ့ပြီးချင်းပြည်တော်ဖော်ဆောင်ရေးအတွက်ဆုံးဖြတ်ခဲ့ကြတယ်လို့ ICNCC ရဲ့ပြောရေးဆိုခွင့်ရှိသူမိုင်းမိုင်ကပြောပါတယ
်။နိုင်ငံရေးအရာချင်းမျိုးသားဖက်မှာလက်တွေ့အမြင့်ဆုံးဖြစ်တဲ့ ICNCC ရဲ့လှုပ်ဆောင်ချက်တွေကိုတင်ပြပေးချင်တာလည်းဖြစ်တယ်။နောက်အနာဂတ်မှာလည်းနိုင်ငံရေးအရာချင်းပြည်ထောင်တည်ထောင်ရေးအတွက်ဘယ်လိုချက်ပြီးတော့လှုပ်ဆောင်တော်မှုရှိတယ်ဆိုတော့ကျွန်တော်ချက်ပြချင်တာလည်းဖြစ်ပါတယ်။အဓိကကတော့ဒီချင်းမျိုးသားချင်းပြည်ထောင်တည်ဆောက်ရေးအတွက်ကိုကျွန်တော်တို့ all inclusive ဖြစ်တဲ့ process မျိုးကိုကျွန်တော်တို့ပေါ်ဆောင်တော်ဖို့ကြိုးစားနေတာဖြစ်တယ်။အဓိကအဖြစ်တော့ကျွန်တော်တို့ပြည်သူလူထုတရက်လုံးကလည်းထောက်ခံပေးတယ်။နောက်အခု solution လည်းဒီဒေါ်လာရင်းအားစုအားဖွင့်ဖွဲ့မှုစသဖြင့်အာများကြီးရှိကြတဲ့ခါမှာဒီအတီတီတော့တော်လိုက်ရာစုတွေအားလုံးတောင်းဆိုပြီးတော့မှပေါ်ဆောင်တဲ့ platform တခုနဲ့ process ကိုကျွန်တော်တို့ဖန်တီးသွားဖို့ကြိုးစားနေတာဖြစ်တယ်ပေါ့နော်။ဒါကလို့ဒီထောင်ရမယ်ဆိုတာကတော့တောင်းဝင်လာတဲ့ stakeholder တွေအားလုံးနဲ့ဇူရီကြီးနိုင်ငံနဲ့ဆက်ဖြစ်ချက်ပေါ်မှာပြန်ကြည့်သွားမယ်ဖြစ်ပါလေ
။မကြမီကာလအတွင်းချင်းပရိန်ညင်နဲ့ချင်းလန်းအစိုးရပေါ်ပေါက်လာနိုင်ရေးတို့အတွက်ဆက်ဆက်တက်ဆိုင်တဲ့အစုအဖွဲ့အတီတီနဲ့ပေါင်းစပ်ညှိနှိုင်းပြီးအကောင့်ထဲပေါ်ဆောင်ရွက်သွားမယ်လို့ဧပြီလ14ရက်နေ့နေ့စွဲနဲ့ ICNCC ကထုတ်ပြန်ကြေညာထားပါတယ်။ဂျာကာလာချင်းမျိုးသားအတိုင်းမင်္ဂန်ကောင်စီရဲ့ထုတ်ပြန်ချက်ဟာဖက်ဒရယ်ပြည်ထောင်စုကိုဥတည်ထားတယ်လို့ကောင်စီအဖွဲ့မှပါဝင်တဲ့မင်းသက်ချင်းကာကွယ်ရေး CDF ပြန်ကြားရေးတာဝန်ခံဆလိုင်းရောမန်ကအခုလိုပြောပါတယ်
။အကုန်လုံးကတော့ဟိုနိုင်ငံရေးတည်ပုံနေတာကတော့နိုင်ငံရေးချက်ချင်းချင်းတွေတိုက်တွန်းရတာ။ဒီကြတဲ့ဥပဒေစိန်ကြီးရနဲ့ဖြစ်တော်တော့က NLD ကြီးရတဲ့ချက်ကပုံစံမှာဖြစ်တော့မှာမဟုတ်ဘူး။ Federal Citizenship ပေါ့နော်။ Federal မျိုးပေါင်း Federal အခြေအနေတွေအများကြီးပါတဲ့နိုင်ငံရေးနဲ့ကြံစကြမှဖြစ်နေ။ဒီကြတာတစ်ခုကတော့ဒေါ်လာရဲ့အလွန်အမှားအကုန်လုံးကတော့ Federal ပုံစံပါတဲ့ဟာပဲတွားမှာတော့ဒေချာတယ်။ပဲလို့ဆက်ရဖြစ်နေလေကိုချင်းပြည်တူနေအလုံးနေနဲ့လားနုနယ်စုချေခံမလားပထဝီဒေတာချေခံမလားဆိုတော့စောင့်ကြည့်ရမယ်လို့ထင်ပါတယ
်ချင်းပြည်နယ်မြို့နယ်အားလုံးလိုမှာစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့လက်နက်ကိုင်တိုက်ခိုက်မှုတွေရှိနေကြပါတယ်ຫນွေဦးတော်လိုင်းရင်းနဲ့အတူချင်းလူငယ်တွေအမျိုးသားရေးအခမ်းကဏ္ဍမှာပုံပြီးတက်ကြွလာကြတယ်လို့ဂျာကာလာချင်းမျိုးသားအတိုင်းမင်္ဂန်ကောင်စီအဖွဲ့မှပါဝင်တဲ့ချင်းလူအခွင့်အရေးအဖွဲ့ရဲ့ဒုတိယအမှုဆောင်ဒါရိုက်တာစာအုပ်ကလင်ကပြောပါတယ်
ကိုအဓိကဒီဥတော်လမ်းမျိုးကိုဥဆောင်နေတဲ့လူကြီးကလူငယ်တွေပဲဖြစ်ပါတယ်အဲဒီလူငယ်တွေကစစ်တပ်အနာပြမသိခြင်းကြေးလာနေဆက်ပြီးတော့နိုင်ငံကြီးမျိုးချမှုတွေကိုရှိလာကြတယ်အဲဒီ NLD USDP အချင်းရတဲ့ထက်မှာတို့လူချင်းတဲ့အတိုင်းတာချီအမျိုးသားကုလီမရခဲ့တာရှိတယ်လို့အဲဒီလိုမျိုးလက်ချက်အတိုင်းသူမပေါ်လာခဲ့တဲ့အရာကြီးလည်းများရှိတယ်အဲ့ဒါတော့မလို့ပဲသူမျိုးလူတို့လည်းလေသူကပို့ပြီးတော့အမျိုးသားကြီးစိတ်ကဒီဆက်တာလာလာကိုကျွန်တော်တွေ့ရတယ်
မြန်မာတမိုင်းမှာလွတ်လပ်ရေးရပြီးနောက်ပိုင်းဦးနှုအစိုးရလက်ထက်မှာပြည်내နဲ့အတိုင်းတွေခွဲပေးချိန်တုန်းကချင်းနိုင်ငံရေးတမားတချို့ကချင်းပြည်နယ်အဖြစ်သတ်မှတ်တာကိုလက်မခံခဲ့ကြပါဘူး။အဲဒီလိုအခြေအနေကနဲ့ချင်းပြည်ညင်နဲ့ချင်းပြည်တော်အစိုးရပေါ်ပေါက်လာနိုင်ရေးအတွက်ဥတည်ဆောင်ရွက်လာတဲ့အပေါ်စာအုပ်ကလင်ကအခုလိုဆက်ပြောပါဗျာ။
ကျွန်တော်ချင်းနိုင်ငံရေးတမားတချို့က independence ရခါစားတုန်းကအမျိုးမျိုးနိုင်ငံရေးအသိဉာဏ်စိတ်မရှိချင်တာပဲဖြစ်နိုင်တယ်။ဒါမျိုးလိုအခုချိန်မှာ solution ကျွန်တော်တို့ set မမတ်တဲ့ပြည်ထောင်စုစနစ်လူချင်းတဲ့အကြောင်းကျွန်တော်တို့တောင်းဆိုပြီးတော့ကျွန်တော်ပြသနာချင်တာဖြစ်တယ်ဒီကေရန်ဆိုလို့ရှိရင်နေဝင်အနာမသိခင်ကြည်ရမယ်ချင်းကြီးကဖက်ဒရယ်ပြည်ထောင်စုအစိုးရကိုပြည်ထောင်စုစနစ်ကိုပြုချင်ခဲ့လို့နေဝင်အနာသိမ်းတာနဲ့ကျွန်တော်တို့ချင်းတော်ဘာကြီးဟာလက်ပေါ်ပေါ်လာခဲ့ပြုချင်တာစစ်တပ်အနာပြန်သိမ်းတဲ့ချိန်မှာလည်းကျွန်တော်တို့ဖက်ဒရယ်လမ်းကြောင်းကိုဥတည်ပြီးတော့တော်ဘာကြီးပြန်မရှိမရတာဖြစ်တယ်
ICNCC ရဲ့ရည်မှန်းချက်ဖြစ်တဲ့ချင်းပြည်တော်တိဆောက်ရေးရည်မှန်းချက်အကောင့်ထဲဖော်ဆောင်ရင်ဖြစ်မဖြစ်ဆိုတာကိုတော့ပြောဖို့စိုးသေးတယ်လို့တခြားချင်းတပ်ပေါင်းစုအဖွဲ့တစ်ခုဖြစ်တဲ့ချင်းဒေသကာကွယ်ရေးလက်နက်ကိုင်အဖွဲ့များပူးပေါင်းကော်မတီ Chinland Joint Defense Committee CJDC တာဝန်ရှိသူကပြောပါရယ်ချင်းမျိုးသားအတိုင်းမင်းငံကောင်စီအဖွဲ့ထဲမှာချင်းမျိုးသားတပ်ဦး CNF 2020ခုနှစ်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေဒေသအသီးသီးကချင်းကာကွယ်ရေးလက်နက်ကိုင်အင်အားစုတွေမျိုးဥတော်လိုင်းမှာပါဝင်ခဲ့တဲ့တပိတ်ကိုဇလဲရီ CDM ကိုဇလဲရီအမျိုးသမီးကိုဇလဲရီပါဝင်ပါတယ် ICNCC ထုတ်ပြန်ချက်မှာစစ်အာဏာရှင်စနစ်ချုပ်ငြင်းရေး Federal Democracy ပြည်ထောင်စုပေါ်ထွန်းရေးနဲ့ချင်းပြည်တော်တည်ဆောက်ရေးဆိုတဲ့ညီမန်းချက်တွေပါဝင်ပါတယ်ခင်ဗျာ
ကိုရဲမုံပြောပြသွားတာပါအခုဆက်လက်ပြီးနောက်ထပ်သတင်းပေးပို့ချက်တစ်ပုဒ်မှာတော့မြန်မာနိုင်ငံသား20ကျော်ဟာတကြံကာလမှာထိုင်းမြန်မာနယ်စပ်ကိုဖျက်ချော်ပြီးမလေးရှားနိုင်ငံကိုဝင်ရောက်ဖို့ကြိုးစားတဲ့အတွက်ထိုင်းမလေးရှားနယ်စပ်ဆုံရဆုံခလာပြည်နယ်မှာဖမ်းဆီးခံရပါတယ်။တကြံကာလလုံခြုံရေးတွေအားနည်းနိုင်တယ်လို့ယူဆပြီးတရားမဝင်ဝင်ရောက်လာတဲ့မြန်မာတွေဖမ်းဆီးခံရတဲ့အကြောင်းသတင်းကို VOA သတင်းတောက်မအေးမာကထိုင်းမြန်မာနယ်စပ်ကနေအခုလိုပေးပို့ထားပါတယ်။
ထိုင်းမြန်မာနယ်စပ်ပရာချုခီရီတန်ပြည်နယ်ကနေတဆင့်မလေးရှားနိုင်ငံကိုသွားဖို့အတွက်ထိုင်းမလေးနယ်စပ်ဆုံခလာပြည်နယ်ရဲ့ကိုရောက်ရှိနေတဲ့မြန်မာ22ဦးကိုတကြံကာလမှာဖမ်းမိခဲ့တာပါ။သူတို့ဟာမြန်မာနိုင်ငံရန်ကုန်မြို့မွန်ပြည်နယ်မော်လမြိုင်၊ပြည်ပြည်နယ်မြောက်ရီမြို့ကနေလာရောက်ကြသူတွေဖြစ်ပြီးထိုင်းမြန်မာနယ်စပ်ကနေထိုင်းမလေးနယ်စပ်ကိုရောက်ပြီးမှအဖမ်းခံရတာဖြစ်ကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါရစေ။
သူကထိုင်းနဲ့မလေးရှားနယ်စပ်ဆောက်ခလာပြည်နယ်မှာဒီတရဆတုံးရည်လေးတို့ကအဲဒီဆောက်ခလာပြည်နယ်မှာရှိတဲ့ red support နယ်မြေအပိုင်ထဲမှာထိုင်းကာလမတယောက်နဲ့သူအဲ့ဒီတရားမဝင်မှာ20ယောက်ပေါ့ဗျာယောက်ျားလေး18ယောက်နဲ့မိန်းကလေး3ယောက်စားဆံနေရတာဖြစ်ပါတယ်အဲ့ဒီတရားကာလမှာဒီဧပြီလ23ရက်မဟာကြံအကျိုးလေးမှာဖြစ်တာပေါ့ဘယ်ထိုင်းနယ်စပ်ကဝင်လာဆိုထိုင်းနယ်ကနေလိုက်တိုင်းဒီလိုကြီးရဲ့ဇက်ဖြစ်တဲ့ပလာကျုပ်ခီခံပြည်နယ်တဲ့ဦးသူအရင်ဆုံးဝင်လာပဲအဲ့ကနေတစ်ဆင့်သူတို့မလေးရှားနိုင်ငံကြီးကြောက်ဘူးသူကြတာပေါ့အဲ့လိုကြိုးစားနေဆောက်ဖလာပြည်နယ်လက်မှာဖန်ဆန်းရတာပေါ့
မလေးရှားနိုင်ငံကိုကြွားဖို့အတွက်ပွဲစားကိုဗတ်ငွေ4000ရှိပေးရမှာဖြစ်ပြီးလောလောဆယ်ဗတ်ငွေ2000ရှိပေးပြီလို့လည်းဆိုပါရဲ့ကျန်ငွေတွေကိုတော့မလေးရှားနိုင်ငံကိုရောက်မှပေးရမယ်လို့လည်းဆိုပါရဲ့တကြံကာလမှာလုံခြုံရေးအားနည်းလို့ယူဆပြီးထိုင်းမြန်မာနယ်စပ်တွေကလည်းဆင့်တရားမဝင်ရောက်လာသူတွေနေစဉ်ရှိနေတယ်လို့ထိုင်းမြန်မာနယ်စပ်မဲဆောက်ဖက်မှာလည်းနေစဉ်မြန်မာစေကနန်းလောက်ဖမ်းဆီးခံရတယ်ဆိုပြီးဦးမိုးကျော်ကပြောပါတယ်
။တကြံကာလမှာနေစပ်ဒေသအစီအစီမှာထိုင်းနိုင်ငံနဲ့တရားမဝင်ရောက်တဲ့လူတွေဆိုတော့မဲဆောက်သူတွေတစ်နေ့တစ်နေ့ဆေးရောက်လောက်ကြာဖမ်းထားပါတယ်။ဒီအဆောက်အအုံတွေကြားရတယ်လွတ်မဲ့ဆင့်ပြီးတော့စွန့်စားပြီးတော့ဒီထိုင်းနေတဲ့ဝင်လာကြတဲ့လူတွေတစ်နေ့ဆေးရောက်ဝင်ကြတော့ထိုင်းနိုင်ငံလူနေသားတော်တိုင်းတင်ထုတ်ပြန်ချက်ဒီမှာလေကျွန်တော်သိနေရပါတယ်
။ထိုင်းမြန်မာနယ်စပ်တွေကနေဝင်ရောက်လာတဲ့အထောက်ထားမဲ့မြန်မာ600ကျော်လောက်ဧပြီလကနေဧပြီလ14ရက်နေ့ထိအဆန်းခံလိုက်ရပါတယ်။ထ ထိုင်းနိုင်ငံမှာနေသက်တွေကနေသိရင်မြန်မာတွေအစုလိုက်အစုံနဲ့ငြိမ်းရောက်လာနေတဲ့အတွက်ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါထိရှုပ်ဖို့အတွက်ပါဝင်နေသက်တွေကနေလူကုန်မှုတွေနဲ့တရားမဝင်ရောက်လာသူတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးဖို့နဲ့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့နေသက်တွေမှာပုံမှန်ပြင်းတဲ့စစ်ဆေးမှုတွေလုပ်ကြဖို့ဖိုင်ဆိုရာကပြည်နယ်အသီးသီးကအုပ်ချုပ်ရေးမှုတွေကိ
ရေကစားမန်းနက်ကလွဲလို့တခြားမန်းနက်တွေမရှိသလောက်နေပါနေတယ်လို့စစ်ကောင်စီရုံးဆိုင်တဲ့နေပြည်တော်မှာလည်းမန်းနက်ကြီးနှစ်ခုပဲရှိပြီးရေကစားသူကအတော်လေးနေပါတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်
။ကိုဗစ်ကာယောဂါအန္တရာယ်တော်တော်လေးကြာဆင်းသွားတဲ့မြန်မာနိုင်ငံမှာဒီနေ့ကြံပွဲတော်စီကားအောင်လို့စစ်ကောင်စီကပြင်ဆင်ဆောင်ရွက်ခဲ့တာပါ။ဒါပေမဲ့ကြံမြို့တော်လို့ပြောရမယ့်မန္တလေးမြို့မှာရေကစားမန်းတန်းရှိပေမဲ့လုံခြုံရေးတင်းကျပ်ထားပြီးတာမန်ပြည်သူတွေကြားရေပက်ကစားတာမျိုးမရှိသလောက်ဖြစ်နေတယ်လို့မန္တလေးမြို့ကံဦးတန်ကပြောပါတယ
်။မန္တလေးကတော့အများကြီးလေအများကြီးတော့ဟိုဘာကျုံးနေအပြင်ပေါ့လိုင်းမအိုက်တယ်ဘူးမှမဝင်လို့မရဘူးပိတ်ထား။အပြင်မှာတော့ဘာမှမရှိဘူး။ဘာပဲအကုန်ပိတ်ထားဟိုစစ်စေးရတာအားကျန်တော့အဲ့ဒါကိုစိတ်နဲ့ပွားကြတာလေ။
အရင်ပုံမှန်ဆိုရင်မန္တလေးတကြံဟာဖျော်ဖြေအစီအစဉ်မျိုးစုံရှိတဲ့ရေကစားမန်းတပ်တွေရေပက်ကန်ထွက်သူတွေအလှပြရင်နေနဲ့မိုးလင်းမိုးကျုပ်တိတ်ကိုစီကားခဲ့တာပါဒီနှစ်တော့လူသူကင်းမဲ့ပြီး6တွေ့နေတယ်လို့ဒေသခံတူကပြောပါတယ
်ဒီတကြံဆိုအကျုံးမိမှာတိုးလို့ရလို့လမ်း6တကြံတော့လောက်ပေးရတာကားတွေတိုးနေရညလည်းသူကဖျော်ဖြေရင်းနဲ့မိုးလင်းမယ်လေ
အခုလိုမန္တလေးမြို့မှာ6ကနေတယ်လို့စစ်ကောင်စီအခြေစိုက်တဲ့နေပြည်တော်မှာမြို့တော်ဝန်မန်းတပ်အပါအဝင်ရေကစားမန်းတပ်နှစ်ခုသာရှိတယ်လို့ဒေသခံတွေကပြောပါတယ်မြို့တော်ဝန်မန်းတပ်မှာဖျော်ဖြေရေးအစီအစဉ်တွေရှိပေမဲ့ရေကစားဖို့လာရောက်သူတိတ်ပြီးမတွေ့ရဘူးလို့မျက်မြင်တူဦးကလည်းပြောပါတယ
်နေပြည်တော်မန်းတပ်ကနှစ်မတ်တည်းရှိတယ်ခမ်းမရှိရဲဟိုဦးသိန်းသိန်းသဘောကဟိုထဲတော့နားမှာလေဒီတော့ရန်ကောမသိဘူးနည်းနည်းပါပါပေါ့ခင်ဗျာဒီချိုးခင်းရလဲရွာပြတာသူ့ရောက်ပတ်သူထွက်တာပေါ့
မန္တလေးတိုင်းနဲ့ကပ်နေတဲ့စကိုင်းတိုင်းမကွေးတိုင်းမှာရောအချာချင်းကရားကရင်ပြည်နယ်တွေမှာတိုက်ပွဲတွေဖြစ်နေသလိုအညာဒေသအကျေးရွာအတော်များများကိုစစ်ကောင်စီကနေမြေရှင်းလင်းပြီးမိရှုတာတွေလုပ်နေတဲ့အတွက်ကြံကာလပြောပွဲရှင်ပွဲမလုပ်ကြဖို့ဆရာနာရှင်စန့်ကျင်သူတွေကစော်ဩထားပါတယ်ပုံမှန်ဆိုရင်ကြံရေပက်မန်တပ်တွေရေပက်ကန်ထွက်သူတွေနဲ့စီကားနေတတ်တဲ့ရန်ကုန်မြို့မှာဆိုရင်လဲမြို့တော်ဝန်မန်တပ်နဲ့တချို့ရက်ွက်အုပ်ချုပ်ရေးအဖွဲ့ကစီစဉ်တဲ့တကြံမန်းတပ်တွေကလွဲလို့တကြံအကြနေမှာလူရောကားတွေပါအသွာလာမရှိသလောက်အတော်ချောက်ကပ်နေပါလေစူးလီနာကမြို့တော်ဝန်မန်တပ်တဝိုက်လုံခြုံရေးတင်းကျပ်ထားတာကိုဖြေလျှော့လိုက်တဲ့အတွက်ရေကစားသူအနည်းငယ်တွေ့ရတယ်လို့ရန်ကုန်မြို့ကမျက်မြင်တူကပြောပါတယ
်စစ်ဆေးတာနဲ့လျှော့လိုက်လို့လားတော့မသိဘူးအနည်းတော့လူမနေရတဲ့ပုံများတယ်ဒါပေမဲ့ဒီနားတဝိုက်ကလူတွေတော့မဟုတ်ဘူးဗျဒီနားလူတွေကဗျာသူတို့လုပ်တဲ့တကြံမှလည်းမလုပ်ချင်ဘူးဘုံကောင်ကလည်းကြောက်တယ်ဗျာတကြံဆိုတာပြောမှတည
်ရန်ကုန်မြို့ရဲ့တက်ဆိုင်ရာမြို့နယ်ရက်ွက်အုပ်ချုပ်ရေးအဖွဲ့တွေရဲ့အစီအစဉ်နဲ့လှူထားတဲ့မန်တပ်တွေမှာလည်းရေပက်ကန်ထွက်သူတွေမရှိသလောက်ခြောက်ကန့်နေပါတယ်ရန်ကုန်ပဇွန်တော်မြို့နယ်မှာဆိုရင်လမ်းမတွေပေါ်သွားလာသူတော်မရှိဘူးလို့ရေကြော်မှနေထိုင်သူတဦးကပြောပါတယ်ရေကြော်နားက YNBA အဆောက်အုံမှာဗိုလ်ဒူးနေညကပေါက်ကွဲမှုဖြစ်ခဲ့ပြီးနေအိမ်တချို့ထိခိုက်ပျက်စီးမှုရှိခဲ့တယ်လို့မျက်မြင်တွေကပြောပါတယ်ကြံအကြနေ့အလုံးမျိုးနယ်မှာပေါက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့သလိုကန္နာလန်နဲ့ကွင်းချောင်းနန်းတော့ကမြမစီဝါရေးဗန်နာမှာပေါက်ကွဲမှုတစ်ခုနဲ့အဲ့ဒီနဲ့တိတ်မဝေးတဲ့နေရာတစ်ခုမှာပေါက်ကွဲမှုတစ်ခုဖြစ်ခဲ့တယ်လို့မျက်မြင်တူဦးက VOA ကိုပြောပါတယ်တကြံကာလရန်ကုန်မြို့မှာပေါက်ကွဲတိုက်ခတ်မဲ့သူတချို့ကိုဖမ်းဆီးရမိထားတယ်လို့စစ်ကောင်စီက AB73 ရဲ့နေ့ကသတင်းထုတ်ပြန်ထားပါတယ်ရန်ကုန်အင်းအားလမ်းမှာလည်းဘာမှန်းတမ်းမတွေ့ရဘူးလို့အရင်တုန်းကကိုပိုင်မန်တပ်ထိုးခဲ့ဘူးသူတူဦးကလည်းပြောပါတယ်
ခုချိန်ရပါတဲ့စောက်ခွင့်ကတကယ်ပြန်ပြောရဲ့အရန်လွယ်တယ်။မစောက်ချင်တာကိုကစောက်ပြန်ရင်လည်းဒလန်လို့ပြောခံရမယ်။ကိုရင်းနဲ့ဒီလူတွေနဲ့ဘာပတ်သက်မှုမှမရှိလဲ။အဲ့လိုထင်ခံရမှာ။ဘယ်သူမှတော့ဒီကာလကြီးမှာပြောမနေဘူးလေ။အဲ့တော့အမအောင်ခက်ရှင်ရှင်ပဲ။မလုပ်ဖြစ်တော့ဘူး။အိမ်ပါပဲတငယ်ချင်းတွေခေါ်ပြီးတော့မဟုတ်လို့စားရရေလောင်းတယ်
။ရန်ကုန်မြို့နေရအများစုဟာဒကြံကာလလို့မပြောနိုင်တော့အောင်ခြောက်ကန့်နေတယ်လို့မြို့ကန်အတော်များများကပြောပါတယ်။တချို့ကတော့ဒကြံကာလာတွင်ငပလီချောင်းသာရခိုင်ဒေသဘက်အပန်းပြေခီထွက်ကြပါတယ်ပြည်သူအများစုကတော့လက်ရှိနိုင်ငံရေးအခြေအနေတွေကြောင့်ဒီနေ့ဒကြံအချိန်ကာလကိုတိတ်တိတ်ဆိတ်ဆိတ်ပဲဖြတ်တန်းနေကြတယ်လို့ပြောပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြတဲ့ဒကြံသတင်းဖြစ်ပါတယ် VOA American တန်ရဲ့တောက်ကြမနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
။ VOA American ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးသတင်းဒုတိယပိုင်းကိုတင်ဆက်မှာဖြစ်ပြီးတော့အဲ့ဒီမှာဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်၊ကျမ်းမာရေးကဏ္ဍနဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ကြရမှာပါ။အရင်ဆုံးတော့ဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကိုကန့်စစ်ဘရင်လို့ကြော်ကြားတဲ့ဥဖုံကြားရှင်မရှိတော့ပေမဲ့ကိုကန့်စစ်မီးဟာတောက်လောင်နေစေဖြစ်ကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါတယ်ခင်ဗျာ။
ကိုကန့်ဒေတာခေါင်းဆောင်ဥဖုံကြားရှင်ဖေဖော်ဝါရီလ16ရက်နေ့ကကွယ်လွန်သွားပြီမဲ့ဇာပနာအခမ်းအနားကိုမတ်လ29ရက်နေ့ကြာမှကျင်းပပါတယ်အသက်60တနည်းမှာကွယ်လွန်တဲ့ကိုကန့်ခေါင်းဆောင်ရဲ့ဇာပနာကိုမိုင်းလားမှာအကြီးအကျယ်3ရက်ကျင်းပပါတယ်တရုတ်ကိုယ်စားလှယ်ထိုင်းမိတ်ဆွေတိုင်းရင်းသားခေါင်းဆောင်တွေနဲ့အေပိယိတာ3000ကျော်တက်ရောက်ကြောင်းသိရပါတယ်စစ်အင်အားကောင်းတဲ့မြောက်ပိုင်းမဟာမိတ်ရဲ့အရှင်ဟွာကိုစစ်ကောင်စီအပါအဝင်လက်နက်ကိုင်အဖွဲ့အစည်းမျိုးစုံကအသိအမှတ်ပြုတဲ့သဘောဖြစ်နေပါတယ်။ပြည်တွင်းပြည်ပစာနယ်ဇင်းတွေကလည်းဥဖုံကြားရှင်အကြောင်းကိုဖော်ပြကြပါတယ်။ကိုကန့်စစ်ဘီရင်ဖြစ်တယ်လို့ရန်ကုန်ထုတ်တရုတ်ဘာသာသတင်းစာကဆိုပါတယ်။ဗမာစစ်ဘီရင်ဟောင်းအသက်62နှစ်အရွယ်ဦးနေဝင်း2001မှာကွယ်လွန်တော့မြမစာနယ်ဇင်းတွေမှာသတင်းမဖော်ပြပါဘူး။ငွေပေးရင်ထည့်လို့ရတဲ့နိုင်ရေးကြော်ညာကူတာအစိုးရသတင်းစာတွေမှာတွေ့ရပါတယ်နောက်လိုက်တွေအများကြီးရှိပေမဲ့အတုပမသွားဖို့လှုပ်ဆော်တာကြောင့်တက်ရောက်သူ30ပဲရှိကြောင်းသိရပါတယ်ကွယ်လွန်သူကိုအကဲဖြတ်သူဟာကြံရစ်တဲ့နောင်လာနောက်သားတွေတာဖြစ်ပါတယ
်ဥဖုံကြားရှင်ဟာလက်နက်ကင်လှုပ်ရှားမှုရဲ့အတက်အကျတွေကိုဖြတ်သန်းခဲ့သူဖြစ်ပါတယ်ဗမာတပ်မတော်နဲ့ကိုကန့်တပ်တွင်ပုံကန်သူတွေပူးတွဲတိုက်ခိုက်လို့ကိုကန့်ကထွက်ခွာရတဲ့2009ခုနှစ်မှာတရုတ်သူတွေသည်လူရန်ကဥပုံကြားရှင်ကိုတွေ့ဆုံမေးမြန်းပါတယ်။သူ့ဘဝမှာအတက်၈ခုနဲ့အကျ9ခုကိုရင်ဆိုင်ခဲ့ရတယ်လို့ဆိုပါတယ်။အတက်အကျအလုံးဟာကိုကန့်အရေးနဲ့ဆိုင်ပါတယ်။နဝဒစစ်အစိုးရနဲ့ဆက်ဆံရေးအစဉ်ပြေတာကိုအတက်၈မျိုးထဲမှာထည့်သွင်းထားပါတယ်။တိုင်းသားလက်နက်ကင်တွေစီးလုံးညီညွတ်မှုမရှိလို့စစ်အစိုးရနဲ့ရေရှည်ငင်းညမ်းရေးမလုပ်နိုင်တာလို့ဆိုပါတယ်။ဒါပေမဲ့ကိုကန့်တပ်ဖွဲ့မှာစီးလုံးညီညွတ်မှုမရှိလို့စီအစိုးရဘက်ပါသွားသူတွေရှိတဲ့အတွက်ဥဖုံကြားရှင်အဖွဲ့ကြာဆုံးရတာကိုတော့လူရန်ကမဖော်ပြထားပါဘူ
းဥဖုံကြားရှင်ကွယ်လွန်လို့ဝန်ထဲကြောင့်စစ်ကောင်းဆောင်နဲ့နိုင်ငံရေးကောင်းဆောင်တွေကတဝင်းလွာပေးပို့တာဟာကိုကန့်စစ်ဘီရင်ရဲ့ဩဇာအရှင်အဝါကိုပြတရာရောက်တယ်လို့အမေရိကန်ငြိမ်းချမ်းရေးသုတေသနဌာန USIP ညွှန်ကြားရေးမှူးဂျေဆင်တာဝါကဆိုပါတယ်ဇာပနာအခမ်းအနားဟာစစ်ကောင်စီစန့်ကျင်တဲ့စစ်ကောင်ဆောင်တွေစုဝေးတဲ့နေရာလေးဖြစ်သွားပါတယ်။စစ်အစိုးရတွေဟာဥပုံကြားရှင်မှာတရုတ်ကျောထောင်နောက်ခံရှိတာကိုဝါဒပြန်တိုက်ခိုက်ပြီးဗမာလူထုကိုစီယုံသိမ်းသွင်းလေရှိတယ်လို့ထိုင်ဝမ်နိုင်ငံစွန့်ရဲစင်တက်ကတူပမောက်ကဆိုင်မွန်ရှန်းကပြောဆိုတာကိုနီကေအေရှားစာဆောင်မှာဖော်ပြပါတယ်။မူရင်းစင်းနဲ့ရမုံဝေရှာသူအဖြစ်နာမည်ဆိုးထွက်ခဲ့တဲ့ဥဖုံကြားရှင်ကိုရိုသေလေးစားတဲ့တိုင်းရင်းသားခေါင်းဆောင်တွေလည်းရှိပါသေး
။တပ်သား26ယောက်နဲ့တနတ်တလက်သာရှိတဲ့ရခိုင်တပ်ကိုပထမဦးဆုံးလက်နက်ထောက်ပံ့သူဟာဥဖုံကြားရှင်ဖြစ်ကြောင်းဇာပနအခမ်းအနားတက်ရောက်လာတဲ့အေးအေးရခိုင်တပ်စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြနိုင်ကပြောပါရယ်။ဥဖုံကြားရှင်ပေးတဲ့တနတ်အလက်တရာနဲ့RPG နှစ်လက်ကိုကင်ပြီးရခိုင်ပြည်နယ်ကိုထိုးပေါက်ဝင်ရောက်လာနိုင်တာဟာရခိုင်တော်လှန်ရေးမှာအလွန်အရေးပါတဲ့ဖြစ်ရပ်ပဲလို့သူကပြောပါတယ်။သူတို့အုပ်စုဟာဥဖုံကြားရှင်ရဲ့ကူညီမှုကြောင့်အင်အားထောင်ပေါင်းချီရှိတဲ့ရခိုင်တပ်တော်အဖြစ်အသွင်ပြောင်းနိုင်တာဖြစ်တယ်လို့ ကိုကန်ခေါင်းဆောင်တွေပါဝင်တဲ့အခမ်းအနားကြီးမားတာကိုဗိုလ်ချုပ်ထွန်းမြတ်နိုင်ကမှတ်တမ်းတင်ပြောကြားသွားပါတယ်။နေမြေအလွန်ဝေးကွာပေမဲ့ကိုကန်ရဲ့ရခိုင်တပ်တော်တို့မှာနှဆိုင်တဲ့ဆက်ဆံရေးရှိတာကိုပြကျင်လို့ဇာပနအခမ်းအနားကိုတက်ရောက်လာတာလို့ဆိုပါတယ
်။တိုင်းသာစီလုံးရေးကိုတံပိုးထားတဲ့ဥပုံချာရှင်ဟာသူ့ဇာတိမီကိုကန်ဒေသမှာတောင်းစီလုံးညီညီအောင်မလုပ်နိုင်တာတွေ့ရပါတယ်။ဘခပလက်အောက်ကထွက်ပြီး1989မှာကိုကန်တပ်ဖွဲ့လို့လူတိများတဲ့မြန်မာအမျိုးသားဒီမိုကရက်တစ်တပ်မတော် MNDAA ကိုတီထောင်လိုက်ပြီးမဲ့တပ်ထဲမှာအကွဲအပြဲဖြစ်တဲ့ဒဏ်ကိုအခုတည်းကခံနေရတုံးပါ1992တပ်တွင်းပဋိပက္ခမှာရံမိုးလျံအနိုင်ရလူဥပုံချရှင်ကိုကန်ကခဏထွက်ခွာရပါတယ်ပိုင်ဆောင်ရှင်ရဲ့ကူညီမှုကြောင့် 1994 မှာဥပုံချရှင်ကိုကန်ကိုပြန်လည်ဝင်ရောက်နိုင်ပါတယ်2009ရောက်တော့စေစိုးကပေ6စင်ကိုစီယုံတိမ်တွင်ပြီးကိုကန်တက်ကိုတိုက်ထုတ်ပါတယ်ဥပုံချရှင်ဟာတမက်ဖြစ်သူဦးဆိုင်မင်းထိန်းချုပ်တဲ့မိုင်းလန်းမှာခိုးလုံပြီးအနားယူတော့ပါတယ်ဒါပေမဲ့တားဖြစ်သူဦးဆောင်တဲ့ကိုကန်တက်ဖွဲ့ဟာ2015မှာအလုံးအင်းနဲ့ဝင်ရောက်တိုက်ခိုက်ပြီးကိုကန်ဒေသမြောက်ဖက်စွန်းမှာခြေကုပ်ပြန်လည်ရရှိဖို့ကြိုးပမ်းပါတယ်ဒါပေမဲ့ပေဆောက်ချိန်နဲ့စီဆိုးရပူးတွဲတီထောင်တဲ့ကိုကနေကြဆောင်တက်ဟာလောက်ကင်မှာအခြေဆိုင်တာမှုဥပုံချရှင်ရဲ့နောက်လိုက်တွေးဟာနေစမှာစကန်းချနိုင်မှုကျိုးပန်းနေရစေဖြစ်ပုံရပါတယ်ခင်ဗျာ
ဦးအောင်ခင်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုမတင်ဆက်ခင်မှာအခုဆက်ပြီးကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာအသင်စာအသားလုံးအသားချောင်းတချို့တားမြစ်ထားတဲ့အကြောင်းပြောပြထားပါတယ်မစားသုံးတဲ့ဒီအသားလုံးအသားချောင်းတွေကိုကျမ်းမာရေးဝန်ကြီးဌာနအစားတောက်နဲ့စေဝါကုတ်ကရေးဦးစီးဌာနကထုတ်ပြန်လိုက်တာဟာအထူးသတိပြုစရာပါလို့အစားအာဟာရပညာရှင်တွေကဆိုပါတယ်ကျမရဲ့ထိခိုက်နိုင်တဲ့ထပ်ဖြစ်ပစ္စည်းတွေပုံမှန်ထက်ပိုသုံးထားတာကိုစစ်ဆေးတွေးရှိတာရာရန်ဘိုက်နာခေါင်းကိုက်တာတွေအပြင်ရေရှည်မှာလည်းကိုတွင်းအင်္ကာတွေထိခိုက်နိုင်တာအကြောင်းလို့ထုတ်ပြန်ထားပါတယ်ဘယ်လိုသတိပြုစရာတွေပါလဲဒီအကြောင်းနယူးယောက်မြို့ကော်နက်တက်သူကနိုင်ငံတကာအစာအာဟာရပါမောက်ခဒေါက်တာခင်မာချိုကိုကိုဝင်းမင်းကမေးမြန်းထားတာနားဆင်ကြပါခင်ဗျာ
โอเคปมอคดอกเตอร์เคมาจูครับเนี่ยเราเมียนมาနိုင်ငံမှာအများပိုပိုစားလာကြတယ်ဒီအသင့်လောက်အစာတွေကတခုဖြစ်တဲ့အစာချောင်းအစာလုံးတချို့ကကျန်းမာရေးအတွက်အန္တရာယ်ရှိလို့ကျန်းမာရေးမစားသင့်ကြောင်းဆိုပြီးတော့အစာတောက်နဲ့ဆေးဝါးကုတ်ကဲဌာန FDA ကမကြာခင်ကပဲထုတ်ပြန်ခဲ့တာမျိုးအဲ့ဒီအတွက်အရေးကြီးဆုံးဆိုရင်ဆင်မပါစပြောခြင်းလဲ
ဒီကျမကြီးဒီအစားအသောက်ကုကဲမှုဦးစီးဌာန FDA ပေါ့နော်ဒီမကြသေးခင်ပြီးခဲ့တဲ့မတ်လကထုတ်လိုက်တဲ့ဒီသူတို့ရွေးချယ်စစ်ဆေးလို့ရရှိတဲ့တွေ့ရှိတဲ့အဖြေအရပေါ့နော်အစားအသောက်18မျိုးမှာဒီကျမကြီးလည်းမငြင်းညွတ်တဲ့အကြောင်းအရာတွေသူတို့တွေ့ရှိရတယ်လို့သူတို့ဒါတင်ထုတ်ပြန်ထားတယ်ပေါ့အဲ့တော့ဒါကတကယ်သတိပေးသင့်တဲ့အကြောင်းအရာလေးဖြစ်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကအာဟာရပမောက္ခလေးဆိုတော့ဒီအမြဲတမ်းအစားအသောက်နဲ့ပတ်သက်ရင်အသေးစိတ်လေးတစ်ခုကအစားကျွန်တော်တို့ကအမြဲတမ်းတစ်ခုခုတွေ့ရှိပြီးဆိုရင်ချက်ချင်းယူပြီးတော့ action ယူတဲ့ research လုပ်တယ်ပြီးရင်ပြည်သူကိုပညာပေးတယ်ပေါ့နော်အဲ့တော့ဒါလေးကအများကြီးတည်းရမှာဒါတစ်ခုပေါ့ဘာဖြစ်လို့လဲဆိုတော့ကျမတို့မြန်မာပြည်မှာကအခုဆိုလို့ရှိရင်ပြောင်းလဲလာတဲ့ဒီ lifestyle ရအသက်စားသုံးတဲ့ပစ္စည်းတွေကိုတိတ်ပြီးတော့လွယ်လွယ်ကူကူဝယ်စားကြတယ်။ညံ့ဆုံးဖြတ်လိုက်ကြတယ်ဒါတွေကိုဝယ်စားဖို့အတွက်အထူးသဖြင့်အသက်အလက်ပိုင်းအရွယ်မှာရှိတဲ့လူငယ်တွေပေါ့ဒီအသက်18နှစ်အထက်ရှိတဲ့အရွယ်တွေနဲ့ဒီအသက်30လူလက်ပိုင်းကျမှရှိတဲ့အရွယ်တွေကသူတို့ရဲ့အချိန်မျိုးတခြားနေရာမှာအချိန်ပေးကျင်တဲ့အခါကျတော့ပုံမှန်လူကြီးတွေလိုဈေးသွားပြီးတော့ချက်ပြုတ်စားတော့တယ်ဆိုတာကိုအဲ့အချိန်ကိုလျှော့ပြီးတော့အသက်ရတဲ့ပစ္စည်းတွေဝယ်စားကြတာကနံပါတ်1ဖြစ်ရခြင်းအကြောင်းအရာတစ်ခုဖြစ်သွားတယ်
ဟုတ်ကဲ့ဆရာမကြီးအဲ့တော့အခုဒီအသားလုံးအသားချောင်းပြင်ပေါ့နော်နောက်ထပ်ရောဒီသတိပြုသင့်တဲ့အသင့်စားအစားတော်တွေရှိသေးလားဆင်မ
ဒါ18မျိုးဆိုတာသူတို့တက်နိုင်သလောက်ယူပြီးတော့ဖွဲ့ချမ်းစိတ်ဖြာတွေ့လာရတယ်အ Hello, Daria. Cuma ye, kau bantu dia tu nak jas dosen. Cuma supermarket kau tuan eh, asal dah lu cuma yuji eh. Cuma kau naik tak kau lu yari haru kau ji eh. Kau lu mili, niha song sah dah mili, sah dah dia bano. Tuh tuh ni, cuma lu mili cai de, kasuai jauh de, coffee mix de, tea mix de, acho ye de dosen. Tapi ayang gua dah pesan tanah dosen. Cuma lu tu dia tu nak ni, niayi lu biro. Tapi niayi biar macam nama, sini de. Ero aku dihari ya solusinya, dan memang bima guna cuma biar dia ada juga dia. Tapi yang main kuasa kuya apa, hari hari ni ni caca sah dong jar. Kalau sah dong ni so luar eh, tetang tetar eh zine jar. Ayah dah ayang kau ni, ayang so sah mushi lo, tak sah bi, nak tak sah je. Ero aku ye pun sah eh, terus ye hot ball ko eh, bubu nui nui ni sah dau di ye. Nampiro kau bo, yang orang kau ni jah, bubu nui nui kau suai ni hingga ni, yo sah le hamil ye. Di kau ni mah. ยีนว่าลุงเนี่ยเพื่อจะกูแล้วล่ะสิจะลงบินเนี่ยเพื่อจะลงเนี่ยลุงจะถึงมาไม่ลงหนอไปลงเลยว่าตาชิบีดอไปลงลงเลยสระไม่ลงหนอไอ้เราซูเปอร์มาร์เก็ตมาสิ่งที่ยาวนี่เลยดิอัตเตนซาตงพิซซี่รูเว้ยล้วนๆเนี่ยเวซ่าเลยนางส่งสูจิมาดูเด็ดนาดูเด็ดเราสวยทำไมเนี่ยเรามาดิลงเลยรูปีนั้นเนี่ยทุกปีมีซ่าเลยเส้นเราที่กูยาวเนี่ยจ้าเลย
โอเคเสียมาไอ้เจ้าดิอัตเตนซาซาซาเลยเนี่ยปัตตาบีดอ
มาเวกันซีมาบ่เนาะบาริโอซาตรีพิวบีรอจีเดนเลยใช่ไหมที่พิซซี่รูบาริโอซาตรีเนี่ยเป็นรูเทลลูทาร์เรสูเรอเทก้าอินกรีเดียนต์ดิโอเลเบอร์นิวทาวพัดดาจิมารูไดเบียตัวอันนี้เลยไอ้เราจิมารูดูเรื่องนั้นด้วยชิจิเดียดูเรื่องอินเดียดูไลเดียใช่ไหมเวลาเดียซาตาวตะคุยเป้าเงินเนี่ยหายาจัมโบเทมาเทตาร์เรบารีเนทเทตาร์เรเปล่าที่อารอลุยเจมาอิโออันนี้มันพิเศษแน่งสุดาพัดเดลุสุดาเดียมาเดียวไปชีเลย แล้วทุกวันที่ซาดาวดีอาหายาจัมโบเลยสวยนะสลงลีเดียตุ้ดลีเดียยีทาร์เรด้วยตัวตัวเนี้ยมีอาการไกลโตมันพัดโตไอ้เราซาลงจีเนี่ยยีทาร์เรคุณอาเซวินซาวัยมันลงปีทาร์เรสามิโอรูพับบิโอเรื่อยๆเนี่ยเวซาเลยจ้าไอ้เราที่ฮับบอลเนี่ยมาเทซาร์เรจัตตาลงวัตตาลงเมทาลงคุโซยเป็นซงลงฮาลงไอ้เราดารีมาเทมาเทตาร์เรพิซซี่เนี่ยยีเชคัมโบด้วยเทเรพิซซี่ นั่นก็ว่าตาเรียบเฉยด้วยอู่เรื่องนั้นปู่เรื่องนั้นที่นั่นนี่มันทรายของเทเรพิซซี่ไอ้ยาตัวก้าวของเทเรพิซซี่สูงอยู่ตัวอะไรเนี่ยเทเรบิลูกจ้าเนี่ยนั่นแบบเด็กเจนั่นแบบเนี่ยชะกาจะรอดีเจ้าจังเว้าจังตาลงนี่มาตัวตาจ้าจะดีมีอะไรเทเรบิลูกเนี่ยเราเย็นใจรูปเยอะเลยเย็นนี่บ่ส่วนเย็นน่ะเว้ยมีว่ามาเทเรบิลูกจ้าเราไม่สิบุทุลายน่ะมาตาจ้าโอ้มีเนี่ยเด็กนั่นเนี่ยวิทุลายอะไรเด็กตาจ้าจะดีมีอะไรลงเกเร โอเคเสร็จมาแล้วอย่างที่อาจารย์ซาซาเรามาปลุกตรีพิเศษมีสิ่งเดียวที่ครูมีอัตราจ้างงี้ว่าอุจจังงี้เจ้าอุจจังงี้อัตราลงเรียนครูตัวเองที่ตัวผู้อาหมาซะเรียนไม่เส้นเดินลงทาร์เรฮารีพี่จ๊อตั้งแต่เส้นบีเส้นเนี่ยบลันดี้ลงไล่เด็กใช่ไหมอัตราสิ่งสิ่งกลางๆโอ้เป็นทุกเดือนโปรเซสซ้ำมาไม่ตัวแต่เป็นยังไงมาไม่พี่จ๊อเจ็บอะไร แคลอรี่มีอะไรแคลอรี่มีอะไรจีอ่ะคอเลสเตอรอลมีอะไรถ้าเทไลเดตจารีมีอะไรยี่สิบข้าวสารอะไรมีอะไรที่อะไรอันนี้ก็อ่ะอันที่สามตรงพิซซี่ได้มาลงเกเรอชูได้ยังไงได้ยังสีได้ยังสุดเลยดีตรงกูอ่ะเอียมาลงเกเรอันเราใส่ตัวอะไรได้ไปใส่บะกาโซกิสันสันซาจินจารอบะกาโซเรยูยูปามุอพิวเบมาเลยที่กางเลวเนี่ยใส่ฮอตดอกปามุเนี่ยมาเลยที่กางเลวเนี่ยใส่มีตาสุดเลยตัวตัวมีอะไรก็ที่กางเลวไม่ได้ใช้ใจซาตรงจ่าย So အဲ့ဒါဟာနောက်ထပ်အရေးကြီးဆုံးတစ်ချက်ဖြစ်သွားတယ်။အဲ့တော့ယောဂါရူဖြစ်ရခြင်းရဲ့အဓိကအခြေခံအကြောင်းကြီးနေရာခုနကကျွန်မပြောတဲ့ဒီမှာလွန်ခဲ့တဲ့အငံဓာတ်ရဲ့အချိုဓာတ်ရဲ့အစီဓာတ်ရဲ့သုံးခုလုံးပါတယ်။ရေရှည်ခံဖို့ထည့်တဲ့ပစ္စည်းတွေဒီကျန်းမာရေးအတွက်လုံးအင်မတန်မှဒါကောင်းကျိုးနေပြီးတော့စိုးကျိုးများတဲ့ပစ္စည်းတွေကိုပဲအယောင်အဖြစ်တော်၎င်းအနံ့အဖြစ်တော်၎င်းအရသာအဖြစ်တော်၎င်းထည့်ပြီးမှခုလိုရေရှည်ခံပြီးလူတွေစားလို့တောက်လို့ရှာပြားမှအရသာထိ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆင်မ
ဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်။အခုတခါတိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးမှာပါ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားဒေသနေဆက်တွေမှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့ဒီအစီအစဉ်ကို FIBA ဝိုင်းတော်သားတွေကစူပေါင်းတင်ဆက်ပေးထားပါတယ
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းကစစ်ဘေးရှောင်ချင်းလူငယ်၃ယောက်ကိုစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးပြီးတော့တပ်ဖြတ်ခဲ့ပါတယ်။ကရင်ပြည်နယ်မြဝတီမြို့နယ်မှာစစ်ကောင်စီတပ်နဲ့ KNU ပူးပေါင်းတပ်တို့တိုက်ပွဲဖြစ်ပွားခဲ့တယ်ဆိုတာနဲ့ COVID-19 ကပ်ရောဂါစီကံသတ်မှတ်ချက်တွေကြောင့်ဒီနှစ်ထိုင်းနိုင်ငံချင်းမိုင်မြို့ကတကြံဟာစီကားမှုမရှိတော့တဲ့အကြောင်းတွေကိုကြားကြရမှာပါ။
ကျမကနန်းဟောင်းမှာရှင်တရင်တွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါကလေးမြို့နယ်တောင်ပိုင်းကလေးကန်ကောကာလာမဘုံမှာရှိတဲ့မန်တော်ကျေးရွာကစစ်ဘေးရှောင်ချင်းလူငယ်၃ဦးဟာရွာထဲကိုရိတ်ခါပြန်ယူတဲ့အချိန်မှာစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးပြီးတပ်ဖြတ်လိုက်တယ်လို့ဒေသခံတွေထံကနေသိရပါဗျ။သူတို့၃ဦးဟာရွာထဲကိုရိတ်ခါပြန်ယူသွားတဲ့အချိန်ဧပြီလ၈ရက်နေ့ကစစ်ကောင်စီတပ်ဖွဲ့စစ်ကြောင်းနဲ့ထိတ်တိုက်တိုးမိကဖမ်းခံကြရပြီးတဲ့နောက်ဧပြီလ၉ရက်နေ့ကရွာထိပ်မှာလယ်လီတပ်ဖြတ်ခံရတာဖြစ်တယ်လို့သိရပါဗျ။မှန်တော့ကျေးရွာဟာကလေးမျိုးကနေ35မိုင်လောက်ကွာဝေးပြီးစစ်ကောင်စီတပ်ဖွဲ့နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားမှုကြောင့်ဒေသခံရွာသားအလုံးဟာရွာကိုစွန့်ခွာပြီးတောထဲကိုထွက်ပြေးတိမ်းရှောင်နေကြရတာနှစ်လလောက်ရှိပြီလို့သိရပါဗျ။ကလေးမျိုးနဲ့စက္ကန့်ကျေးရွာမှာလည်းဧပြီလ9ရက်နေ့ကစစ်ကောင်စီတပ်ဖွဲ့တွေရွာထဲဝင်လာပြီးဒေသခံပြည်သူတချို့ကိုဖမ်းဆီးခေါ်ဆောင်မှုတွေရှိနေတယ်လို့အမျိုးသမီးတဦးကိုလည်းနေအိမ်မှာလယ်လီတပ်ဖြတ်ခဲ့တယ်လို့ဒေသခံတွေထံကနေသိရပါဗျ။
ကရင်ပြည်နယ်မြဝတီမြို့နယ်လေးကေကော်မြို့တိမှာစစ်ကောင်စီတပ်နဲ့နယ်မြေခံကေမျိုးတာလူမျိုးရေးတပ်မတော် KNL ပူးပေါင်းတပ်ဖွဲ့ကြားတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့ဧပြီလ10ရက်နေ့တုန်းကဖြစ်ခဲ့တဲ့တိုက်ပွဲမှာစစ်ကောင်စီတပ်ဘက်ကလေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးနဲ့အုံပြတိုက်ခိုက်တာတွေကြောင်းလေးကေကော်မြို့တိထဲမှာဂျပန်နိုင်ငံနိပွန်ဖောင်ဒေးရှင်းကဆောက်လုပ်လုပ်တန်းထားတဲ့စာတင်ကျောင်းနဲ့နေရပြန်ပြီးတွင်စစ်ရှောင်း IDP နေအိမ်တွေအမြောက်အများပြည့်စည်သွားရပါတယ်။စစ်ကောင်စီတပ်အာဏာသိမ်းပြီးနောက်ပိုင်းလေးကေကော်မြို့မှာ PDF ရှိတယ်ဆိုပြီးပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလကစပြီးစစ်ကောင်စီတပ်ဖွဲ့ကမြို့ထဲကိုအင်အားအလုံးကြီးနဲ့ဝင်ရောက်လာပြီးတဲ့နောက်တိုက်ပွဲတွေဆက်တိုက်ဆဖြစ်လာတာလည်းဖြစ်ပါတယ်
။ဧပြီလ10ရက်နေ့ကကြာရောက်တဲ့ရခိုင်တပ်တော် AA ရဲ့73နှစ်မြောက်တပ်မွေးနေ့မှာ AA ဖက်ကဖမ်းဆီးရမိထားတဲ့စစ်တုံးပန်း3ဦးကိုစစ်ကောင်စီဖက်ကလွှဲပြောင်းပေးလိုက်ပါတယ်။အဲ့ဒီစစ်တုံးပန်း3ဦးကိုဧပြီလ10ရက်မွန်လွဲပိုင်းကပုံနှကျုံးမြို့နယ်စင်အိုးကြီးကျေးရွာအနီးရမိရဖရီရှိမှစစ်ကောင်စီဖက်ကလွှဲပြောင်းပေးလိုက်တာဖြစ်ပြီးစစ်တုံးပန်းတွေရဲ့အမီနဲ့ရာထူးကိုတော့မသိရဘူးလို့မျက်မြင်တွေကပြောပါတယ်။ AA ဖက်ကဖမ်းဆီးရမိထားတဲ့စစ်တုံးပန်း40ခန်းကိုလွန်ခဲ့တဲ့နေ့ကလည်းအထုတ်လိုက်ပြန်လွတ်ပေးခဲ့ပါတယ်။ရခိုင်ပြည်မှာစစ်ကောင်စီနဲ့ AA တို့အကြားတိုက်ပွဲတွေရပ်တန့်နေတာနနစ်နီးပါးရှိနေပြီးအခုလိုစစ်တုံးပန်းတွေလွတ်ပေးတာတွေရှိပေမဲ့လည်း ULA AA ကလှုပ်ဆောင်နေတဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုစစ်ကောင်စီကနှောက်ယှက်မှုတွေရှိလာနေတဲ့အတွက်မလွဲမရှောင်သာစီးရဲထိတ်တိုက်တွေးမှုတွေရှိလာနိုင်တယ်လို့ဧပြီလ5ရက်နေ့ကပြုတ်လုတဲ့ online သတင်းစာရှင်းလင်းပွဲမှာ AA ပြောခွင့်ရရှိသူဦးခိုင်တုခါကပြောဆိုခဲ့ပါတယ်
အီဘီလာတရနေ့ကစပြီးမြို့ချနေချခီးသွားတွေမှတ်ပုံတင်ပါရမယ်လို့စစ်ကောင်စီကကြေညာပြီးနောက်ပိုင်းခီးသွားပြည်သူတွေအခက်ခဲဖြစ်နေရပါတယ်မှတ်ပုံတင်ဟောင်းကင်ဆောင်သူတွေပါမှတ်ပုံတင်တစ်လဲလဲပြုလုပ်ခိုင်းထားပြီးမဖြစ်မနေခီးသွားရမယ့်သူတွေအတွက်ကိတ်တိုင်းမှာစစ်ဆေးခံနေရပါတယ်တချို့ကိတ်တွေမှာဆိုရင်ငွေကြေးတောင်းမှုတွေရှိနေတယ်လို့ရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့ကနေအရှိပိုင်းကျိုင်းတို့မြို့ကိုကားနဲ့တွာလာသူတွေကပြောပါတယ်တံတွင်မြစ်ကူပြီးမိုင်းပြင်းမြို့အဝင်ကိတ်မှာဆိုရင်မှတ်ပုံတင်မပါတဲ့ခရီးသွားတွေကိုငွေကျပ်တောင်းစီကောက်ယူနေတယ်လို့အီဘီလာဆန်ပိုင်းကကိုယ်တိုင်ကြုံတွေ့ရတဲ့ခရီးသည်တူကပြောပါတယ်အလားတူတောင်ကြီးမြုပ်ဝင်လေးမိုင်ကိတ်မှာလဲတကြမတိုင်မီကစပြီးစစ်သားနဲ့ရဲတွေပါဝင်တဲ့ဌာနပေါင်းစုံကိတ်ကခရီးသွားပြည်သူတွေကိုတင်းကျပ်စစ်ဆေးတယ်လို့အော်ဟစ်ချင်းချောက်တာတွေလည်းပြုလုပ်လာနေတယ်လို့ကာဒမားတွေကပြောပါတယ်
ရှမ်းနေပြည်သူလူထုရဲ့အကျိုးစီးပွားကိုနောက်ဆက်ဖျက်ဆီးဖို့ဆောင်ရွက်နေတဲ့လုပ်ရတွေကိုရှုံချကြောင်းနဲ့ဒီလုပ်ရတွေကိုလုပ်နေသူတွေကိုထိရောက်စွာအရေးယူသွားမယ်လို့ဧပြီလ23ရက်နေ့မှာရှမ်းနေအမျိုးသားများတပ်မတော် SNA ရဲ့ဗဟိုကော်မတီကတည်င်းထုတ်ပြန်လိုက်ပါတယ်လက်နက်ကင်အဖွဲ့တွေရဲ့တိုက်ပွဲတွေမှာလူထုတွေအတွက်ဆုံးရှုံးမှုလေးတွေရှိနေတာကြောင့်ကြိုတင်သတိပေးတဲ့အနေနဲ့အခုလိုထုတ်ပြန်ရတာလို့ SNA ပြောရေးဆိုခွင့်ရှိသူစိုက်အောင်မင်းကပြောပါရယ်ဧပြီလ10ရက်နေ့တုန်းကလည်းခမ်တီမြို့နယ်ထဲမှာရှိတဲ့ SNA ရဲ့စခန်းငယ်တစ်ခုစစ်ကောင်စီတပ်ရဲ့တိုက်ခိုက်မှုကိုခံရပြီး SNA ဘက်ကနေရောက်ကြဆုံးခဲ့တယ်လို့စိုက်အောင်မင်းကအတည်ပြုပြောပါရယ်ကချင်ပြည်နယ်ထဲကမိုးညင်းမိုးကောင်းဖက်ကန်ဗမော်ဝိုင်းမော်စတဲ့မြို့နယ်တွေနဲ့ကိုင်းတိုင်းဒေတာကြီးထဲက Homeland Committee နဲ့ဗမောက်စားတဲ့မြို့နယ်တွေမှာရှမ်းနေတိုင်းသားတွေနေထိုင်ကြပြီး SNA ကလည်းအဲ့ဒီဒေတာတွေကိုအခြေပြုပြီးလှုပ်ရှားနေတာဖြစ်ပါတယ
်အခုသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ COVID-19 ကပ်ရောဂါနဲ့ပတ်သက်ပြီးတော့ချမှတ်ထားတဲ့စီကံသတ်မှတ်ချက်တွေကြောင့်ထိုင်းတနိုင်ငံလုံးအပြင်ချင်းမိုင်မျိုးကတကြံကလည်းစီကားမှုမရှိတော့သလိုထိုင်းမှာအလုပ်လာလုပ်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေတကြံမှာပျော်ရွှင်ဖို့တက်အလုပ်လုပ်နေကြရတယ်လို့ဆိုပါတယ်ဒီကြောင်းကိုတော့ကျွန်မအမေကတင်ဆက်ပေးထားပါတယ်ထိုင်းနိုင်ငံမှာတော့တကြံကာလအတွင်းရေပိုက်တွေနဲ့ရေကစားတာ soundbox တွေဖွင့်ပြီးတော့ကကြတာ movie လေကြပတ်ကြတာတွေမလုပ်ဖို့ထိုင်းအစိုးရကထုတ်ပြန်ထားတဲ့အတွက်မြို့တော်ဘန်ကောက်အပြင်နိုင်ငံခြားသားတွေနဲ့စီကားလာတဲ့ချင်းမိုင်မျိုးရဲ့ကျုံးပပတ်လေးမှာရေကစားကြတဲ့ပျော်ပွဲရှင်ပွဲတွေလည်းမရှိတော့ပဲတိတ်ဆိတ်နေတယ်လို့ချင်းမိုင်မျိုးကရွှေပြောင်းအလုပ်သမား join ကပြောပါရယ
်အမလီတကြံများအရင်ကဝက်ဝက်ကွဲဖို့ပြောတာချင်းမိုင်တကြံဆိုတာခုများတော့ covid စကြတဲ့ဟိုကအမလီနှစ်နှစ်ရှိပြီပိတ်ပြစ်လိုက်တာအဲ့ဒါပြီးတော့ကျတော့အခုကဒီနေ့တကြံကြတယ်နော်ဒီနေ့တကြံကြတယ်ဆိုတော့ကျတော့သွားကြည့်လိုက်တာအမလီရဲတွေပဲလမ်းမမှာဟိုကတောင်းဟိုကလက်မစစ်နေတာတွေ့နောက်ပြီးတော့ဂျီပက်သမားမရှိဘူးရက်ထိုင်တောက်တဲ့လူတွေပဲရှိတယ်ဟေးနောက်ပြီးတော့ကျုံကြီးဆိုလို့ရှိရင်လည်း6ကတ်နေတာပဲဘာမှမရှိဘူ
းဒီစည်းကမ်းချက်တွေကိုဖောက်ဖျက်ရင်ထောင်တန်းနဲ့ငွေရန်ကိုချမှတ်ခံရမယ်လို့ထိုင်းအစိုးရကထုတ်ပြန်ထားပါတယ်မြန်မာရွှေ့ပြောင်းအလုပ်သမားနှင်းဖြိုးဝေကလည်းဒီနေ့တကြံမှာတော့ပိတ်ရက်မရှိပဲအလုပ်ဆင်းနေရတယ်လို့ပြောပါတယ်
မြန်မာလိုခရကြတော့လေအဲ့ဒါဒီမှာအလုပ်ပဲဆေးကြတယ်တရားရေးပါတော့မကြကြဘူးအလုပ်မပိတ်ဘူးအလုပ်ဆေးကြတယ်အရင်နဲ့တရားဆိုဒီအလဲတွေပါလေဆွဲကြတယ်သွားကြတယ်လေအခုဒီနေ့ကျတော့အလဲတွေပါလေလဲသွားလို့မသွားကြဘူးသွားလို့လည်းမရဘူး
အရင်ကတကြံနဲ့အခု COVID-19 ကပ်ရောဂါဖြစ်ပွားပြီးတဲ့နောက်တကြံရဲ့ကွာခြားချက်ကိုလည်းချင်းမိုင်မျိုးကကိုတာကေကအခုလိုမျိုးပြောပြပါရယ
်တကြံစိတ်ကုန်လာဒါနဲ့ဆို3ရက်ပေါ့ပထမ COVID တလိုင်းတော့လာအခုကိုနိုင်ငံကပဲဆက်ဖြစ်နေဆိုတော့ဒါပူဆိုးသွားတယ်။3နှစ်လောက်တော့ရှိပြီပေါ့။ကြံတော့တိတ်အာရုံတော့မလာတော့တာ။အဲ့လိုမျိုးဖြစ်သွားတယ်။ကိုဂျိုးရဆိုတော့လည်းပျော်ကျင်တာပေါ့လေ။ဒါပဲဒီလိုဖြစ်တဲ့အခါကျတော့ခေါင်းလည်းမလည်းထဲလို့မရတော့
။ချင်းမိုင်မျိုးမှာနေထိုင်ကြတဲ့မြန်မာပြည်ကရွှေ့ပြောင်းအလုပ်သမားတွေအများစုသွားကြတဲ့မြန်မာဖုံးတော်ကြီးចောင်း၊ရှမ်းဖုံးတော်ကြီးចောင်း၊ပိုးဖုံးတော်ကြီးចောင်းတို့မှာတော့ပြီးခဲ့တဲ့အပတ်ကလေးကတကြံကာလရှင်ပြူရာပဇင်းခန္ဓာတွေနဲ့အလူလုတ်တာတွေရှိပေမဲ့ရေကစားတဲ့လူကတော့လုံးဝမရှိကြဘူးလို့သိရပါတယ်။ချင်းမိုင်အပြင်ဘန်ကောက်မဟာချိုင်နဲ့တခြားမြို့တွေမှာလည်းတကြံပွဲတော်ကတိတ်ဆိတ်နေတယ်လို့ထိုင်းနိုင်ငံကိုရောက်ရှိနေကြတဲ့ရွှေ့ပြောင်းအလုပ်သမားတွေကပြောကြပါတယ်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းရွာငံမြို့မှာတော့ဒေသခံလူငယ်တွေရဲ့တိုက်ခိုက်မှုကိုခံခဲ့ရလို့စစ်ကောင်စီတပ်တွေထိခိုက်မှုရှိလာပြီးရွာသားတွေကိုဖမ်းဆီးမှုတွေလှုပ်ဆောင်နေပါတယ်ဒီသတင်းကိုတော့နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ်
ရွာငံမြို့နယ်လွှတ်စင်ကြီးဝအနီးစစ်ကောင်စီတပ်တွေရဲ့ရင်တန်းတွေကို PDF လူငယ်တွေဝင်ရောက်တိုက်ခိုက်လို့ထိခိုက်သေးဆုံးမှုရှိနေတာကြောင့်စစ်ကောင်စီတပ်တွေရွာထဲဝင်ရောက်စခန်းချနေထိုင်ပြီးရွာသားတွေကိုဖမ်းဆီးနေတယ်လို့ရွာငံက PDF လူငယ်တဦးကအခုလိုပြောပါတယ်
ကိုရမရကတော့ဒီတစ်ပတ်ဖြီးပြီးတော့အဲ့တိုင်ပတ်မှာအဲစီကောင်စီကလေ့ရကြတော့ဒီတော့လည်းမကျင်တော့ထင်ပါတယ်အဲပေးပါမှာရှိတယ်မတင်ကြတဲ့လူတငယ်တွေပေါ့အဲလော်ဆင်ကမှရှိတဲ့လူတငယ်တွေမတင်ကြတော့အကုန်ဖုံးလိုက်ပြတာဖုံးလိုက်ပြီးတော့ဒီတော့အဲဖုံးမှာဒီတော့မတင်ကြစရာလေးပေါ့နော်နိုင်ငံရေးပါတဲ့တဲ့တွေးဆိုအကုန်ဖမ်းတယ်အခုဆိုဘင်းနော်ရမှာလည်းလုံချုံရေးဒီတော့တင်းကြထားတယ်ထင်တယ်အဲပြီးတော့ရွာသားတွေလည်းအခုဆိုပြောမှမဟုတ်ရတော့
အခုဆိုရင်လှစင်ရဲမှာပါစစ်တပ်ကစခန်းချနေထိုင်ပြီးရွာသားတွေရဲ့နေအိမ်တွေကိုပါမွေနောက်ခဲ့သလိုရွာအဝင်အထွက်လူငယ်တွေကိုစောင့်ကြည့်နေကြောင်းရွာခံတွေကပြောပါတယ်။ဒါအပြင်စစ်ကောင်စီတပ်တွေဟာစစ်ကားကြီး3စီးအင်အား100နီးပါးကပစ်ခတ်ခံရတဲ့နေရာအနီးကလှစင်ရွာတဲ့လူရွာမြင်းကြိုးရွာတွေထဲကိုအင်အားဖြန့်ကျက်ပြီးစစ်ဆေးမှုတွေပြုတ်လုခဲ့ပြီးအဲ့ဒီရွာမှာပဲဆက်လက်အခြေချနေထိုင်ထားတာကြောင့်ရွာသားတွေဝင်ထွက်သွားလာရှာဖွေစားတောက်ဖို့ခက်ခဲနေတယ်လို့တရက်ခံတွေကပြောပါတယ်။အရင်ကအေးချမ်းလွန်းတဲ့ရွာငံနယ်မှာစစ်တပ်တရင်ပေးမှုကြောင့်ရွာငံမြောက်ပိုင်းကနေနှစ်ပန်းကြီးရွာပဲရင်တောင်ရွာတွေဖက်မှလူထုကိုစစ်ကောင်စီတွေကဖမ်းဆီးမှုတွေဆက်တိုက်လှုပ်လာခဲ့ပါတယ်။အခုဆိုရင်ရွာငံတောင်ပိုင်းအထိဖမ်းဆီးစစ်ဆေးမှုတွေပြန့်နှံ့လာနေတာကြောင့်မခံမရနိုင်ဖြစ်ကြတဲ့လူငယ်တွေက PDF လူငယ်တွေနဲ့ချိတ်ဆက်ပြီးခုခံနေရတာဖြစ်ကြောင်းဒေသခံလူငယ်ကအခုလိုဆက်ပြောပါတယ
်။ဟုတ်ပါတယ်အရင်တော့ဒီရွာငံတမှုဒေသဆိုတာတအားအေးချမ်းတဲ့နေမျိုးတွေအဲပြောစရာမရှိဘူးဒီတကယ် aggression ဒေသပေါ့အဲခုနောက်ပိုင်းကျတော့ဘယ်လိုပြောမလဲဆိုဒီရွာနဲ့ဒီရွာမှာရှိတဲ့အဲဒလန်တွေပေါ့အဲ့ဒီဒလန်တွေကြောင့်ရှိတာပဲထင်တာပဲဒီစီအနာစီစာအုပ်ချုပ်တဲ့အဲရွာငါမှာစစ်ကြေးရောင်းနေတာပဲဒါပေမဲ့အဲဒလန်ရဲ့အချိန်ကိုဆူလာတယ်ပြီးတော့ FBI တရားဖွဲကတအားကြီးတောင်းချမ်းလာတယ်လေအားကြောင့်ဒီဒီတွေလည်းမခံနိုင်တော့ဟုတ်ရံပြီးတော့ခုခံတဲ့တပေါ်မျိုးပေါ့အဲဒီလိုတိုင်းအစ်စင်းနေလဲဆိုရင်ကျွန်တော်တို့ကလည်းဘာမှခုခံစရာအကြောင်းတော့မရှိဘူးပေါ့
တနုတိုင်းသားတွေအနေများတဲ့ရွာငံနဲ့ပင်းတရမြို့နယ်တစ်ခုကိုထိုစင်စစ်အစိုးရကတနုကိုပိုင်အုပ်ချုပ်ခွင့်ရဒေသဆိုပြီး2008ဖွဲ့စည်းပုံအခြေခံဥပဒေမှာရေးသားထားပါတယ
်အခုတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကလေးမြို့နယ်တောင်ပိုင်းမန်တော်ကျေးရွာကစစ်ပေးရှောင်ချင်းလူငယ်3ဦးဟာရွာရဲကိုရိတ်ခါပြန်ယူတဲ့အချိန်စစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးပြီးတပ်ဖြတ်ခဲ့ပါတယ်။ကရင်ပြည်နယ်မြောက်ရီမြို့နယ်လေးကီကောမြို့တက်မှာစစ်ကောင်စီတပ်နဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ပူးပေါင်းတပ်ဖွဲ့တို့အကြားတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပါတယ်။
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ။ VOA American တန်ရဲ့မနက်ပိုင်းအစီအစဉ်တွေကို line to meter 24 40 51နဲ့ line လက် meter 190တို့အပြင် VOA Facebook စာမျက်နှာကပါရုပ်တံနဲ့အတူဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာပါခင်ဗျာ
။ပင်လယ်နဲ့ဒေသတွေကရုရှားစစ်တင်းဘောပေါ်မှာပောက်ကွဲမှုဖြစ်ပွားခဲ့တဲ့နောက်တင်းမောသားအားလုံးကိုကယ်ထုတ်တိုက်နိုင်တယ်လို့ရုရှားအစိုးရကဂျက်တဲ့ပရင်းနေမှာပြောပါတယ်။ယူကရိန်းကတော့ဒီတင်းမောဟာသူတို့ပစ်လိုက်တဲ့မစ်ဆိုင်းဒုံးကျည်ထိမှန်တာဖြစ်ကြောင်းပြောပါတယ်။တကယ်လို့ဆွီဒင်နဲ့ဖင်လန်နိုင်ငံတွေကနေတိုးမဟာမိတ်အဖွဲ့မှာပူးပေါင်းမယ်ဆိုရင်ဥရောပအလယ်ကအချက်အချာကြတဲ့အရက်မှာရုရှားကအသံထက်မြန်တဲ့ hypersonic missile ဒုံးတွေနဲ့ nuclear လက်နက်တွေကိုချထားဖို့လုပ်မှာဖြစ်ကြောင်းရုရှားကဂျက်တဘရင်းနေမှာသတိပေးလိုက်ပါတယ်။ရုရှားနဲ့နေဆက်အရှိမိုင်810ထိစပ်နေတဲ့ဖင်လန်ကရောဆွီဒင်ကပါအမေရိကန်ဥဆောင်တဲ့ NATO စစ်မဟာမိတ်အဖွဲ့မှာပူးပေါင်းဖို့အတွက်စဉ်းစားနေကြတာဖြစ်ပါတယ်။ရုရှားရဲ့ nuclear လက်နက်သုံးမယ်ဆိုတဲ့စီးရဲချင်းချောင်မှုတွေကိုAmerican ထောက်လှမ်းရေးအရာရှိတွေသတိထားလာကြတယ်လို့တချို့ကလည်းယူကရိန်းစစ်ပွဲမှာတကယ်လို့စိတ်ပျက်မှုတွေနဲ့ကျုံးလာရင်ရုရှားကသူ့နျူကလ িয়ার လက်နက်တချို့ကိုထုတ်သုံးလာမှာစိုးရင်ကြောင်းထုတ်ဖော်ပြောဆိုလာကြပါတယ်။ရုရှားမှာတင်းတင်းကြပ်ကြပ်အုပ်ချုပ်နေတဲ့သမ္မတဗလာဒီမီယာပူတင်ကိုကဘာကနေရှော့မတွက်ကြဘူး American CIA ဗဟိုထောက်လှမ်းရေးဌာနအကြီးအကဲ William Burns ကကြေဒပရီနေမှာသတိပေးလိုက်ပါတယ်။မြန်မာနဲ့အာရှတိုက်ကနိုင်ငံတွေလိုပဲဒီလိုငါနိုင်ငံကဆင်ယရစ်နဲ့တမယ်တို့ကလည်းနှစ်သိကူတကြံပွဲကျင်းပလို့ရှိပြီးဒီနှစ်မှာနိုင်ငံစီးပွားရေးအကျက်တဲကြောင့်ဆန္ဒပြနေတဲ့တိရီလင်္ကာနိုင်ငံမှာဗုဒ္ဓဘာသာရဟန်းတွေကရိုးရာအစံလာတိုင်း နောင်းတို့ဆံပြုတ်တိုက်ကျွေးတဲ့ပွဲကိုတမရအတွင်းဝင်ရုံးရှိမှာပြုလုပ်ခဲ့ကြပြီးတမရနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ
်။တရင်ချင်းချုပ်ကိုဒေါက်ကင်မျိုးသက်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကော့ခ်နဲ့ဇူဘဲအတာရတုဖြစ်ကြပါတယ်။ဒီမနေ့ဗီဒီယို VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24/40/51နဲ့လိုင်းလမီတာ190လို့အပြင်VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.